ကိုကိုကိုလည်းမကြည်မနာကလေးဖြစ်တတ်တယ်အပြောလဲတော့အလုပ်ဖြစ်တယ်ဒါလေးကကိုတော်တော်လေးဟာလိုးနေသေးပါလားဆိုတော့ဆိုပြီးတော့စိတ်ပြတ်တဲ့သဘောတရားလေးဖြစ်တတ်တယ်အဲ့ဒါလေးတွေကတော့ကိုတယ်မဲဆိုတော့လည်းပဲကိုလောက်ရမယ်အလုပ်ကတော့ဘာလဲဆိုရင်တရားကိုပဲဆက်ပြီးတော့မရရအောင်လုပ်ဖို့ပဲရှိတယ်နီးရတော့ဘာလဲဒါပဲတမာဝါယမတမာတတိတမာတမာတိလိုအပ်တဲ့ဝရိယလိုအပ်တဲ့တတိနဲ့နော်ဒီဝင်လေထွက်လေကိုတဲ့မှတ်နိုင်လို့ရှိရဲ့တဲ့နေဝရဏတရားတွေကျဲပြီးတော့တမာတိဆိုတာဖြစ်လာပါတယ်တမာတိဖြစ်တဲ့အခိုက်အတန့်လေးမှာတော့မိမိရဲ့စိတ်ကကြည်လင်တဲ့သဘောတရားကိုဆောင်းတယ်ကြည်ငြိမ့်တဲ့သဘောတရားကိုဆောင်းတယ်အေးငြိမ့်တဲ့သဘောတရားကိုဆောင်းတယ်စိတ်ကကြည်လင်တောက်ပါပြီးတော့အင်းငိမ့်နေတဲ့အခါမှာကိုရတဲ့အခိုက်အတန့်လေးမှာဘာဖြစ်တယ်လဲဆိုရင်စိတ်ကလည်းငြိမ့်နေပြီးတော့ခန္ဓာကိုယ်ကလည်းငြိမ့်နေတည်ကြည်တဲ့သဘောတရားလေးဆောင်းနော်အဲ့ဒီမှာခန္ဓာကိုယ်ကလည်းပေါ်ပါသွားတယ်ထိုင်တယ်မိုင်းတယ်ဆိုတာမရှိဘူးလေးတယ်တန်တယ်ဆိုတာမရှိဘူးခုနပြောတဲ့အညစ်တရားတွေကလည်းဟုတ်လားမရှိဘူးတောကလည်းမရှိဘူးကျင်းဝင်နေတယ်အဲ့ဒါတွေကဘာတရားကနေသမာဓိအားနဲ့ဒါတွေကိအောင်ခွာအောင်လုပ်ထားပြီးတော့သမာဓိလုပ်တဲ့အခါကျတော့ဝရိယရဲ့တတိဝရိယလည်းအမှန်လိုပါတယ်တတိလည်းလို့တတိကအလိုဆုံးပဲတဲ့เนาะသမာဓိအလုံးမှာဆိုရဲနဲ့တတိကစိတ်ကိုမပြတ်လဲအောင်တတိနဲ့သူချိန်ထားတယ်တတိဆိုတာဘာလဲဟုတ်လားအာယုံကိုသူကထင်ရှားအောင်လုပ်တယ်မှတ်လို့ရအောင်လုပ်တယ်တတိကကြည့်တဲ့အခါကျတော့ဒီတတိဆိုတာကတဲ့နော်ဒီမူတယ်လို့မရှိဘူးတဲ့တတိဆိုတာအမြဲလူတယ်တဲ့မြတ်စွာဘုရားကပြီးတော့တတိကအမှန်တန်လူတယ်ဘုရားအထုတ်တဲ့ပုဂ္ဂိုလ်တွေတတိထားမယ်တတိဆိုတာဇဏီအားဖြင့်ဆိုရင်တမန်နဲ့တူတယ်တမန်နဲ့ဆိုတာတမန်ဆိုတာရေမွန်အောင်သူကတားတယ်တတိကလည်းတဲ့မိမိရဲ့အာယုံ6ပါးနဲ့တွေ့ကြည့်တဲ့ခါကျရင်အကုသိုလ်တွေမဝင်အောင်တတိယထိတ်ထားတယ်အဲဒါကြောင့်လို့ခုနနေရဏတရားတွေကိုမိမိရဲ့အာယုံကိုမရောက်အောင်တဲ့နေရဏတရားတွေကိုပတ်ဘလူကတားထားတယ်ဘာနဲ့တားထားရမလဲဆိုတတိနဲ့တားထားနော်အဲတော့တတိကိုတဲ့ဖြစ်နေအောင်နောက်ကဘာနဲ့အာယူရမလဲဆိုရင်ဝရိယအားနဲ့ယူရအဲဒါကြောင့်လို့ဝရိယကိုခြေခံပြီးတော့တတိကိုထားလို့ရှိရင်တမာတိဆိုတာဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးအထောက်ရမယ်အဲ့ဒါသဘောပေါက်လာပေါက်သွားတယ်ဆိုရင်ဒီနေ့ဆိုရင်ဟုတ်လားအခက်အခဲတွေရှိတယ်အခုပြောတာတွေအကုန်အတွေ့အကြုံတွေတွေ့ကြမှာပဲဒါပေမဲ့စိတ်ပြတ်ဖို့မလိုဘူးအမရရအောင်လုပ်မယ်ဆိုပြီးတော့ကိုရအောင်လုပ်ဖို့ပဲရှိတယ်တဲ့နော်အဲ့တော့ဒါကိုကြိုးစားပြီးတော့အထောက်ရမယ်အဲ့တော့အထိုင်တဲ့ခါကြလို့ရှိရဲ့နဲ့ကာယကဒုက္ခတွေဆိုတာလေအဲစောစောကလည်းပြောထားပါတယ်ပေါ်တတ်တယ်ဟုတ်လားနိုင်ခွက်တနာကြီးဆိုရင်တနာကြီးဆိုရင်နိုင်ခွက်လောက်ဆိုလို့ရှိရဲ့တင်းနဲ့တောင်းနဲ့တိုက်တဲ့ခဲနဲ့ကျင့်နဲ့ဆိုတဲ့ဟာတွေကဒါရုပ်ကဖောက်ပြန်တဲ့သဘောတရားတွေကသူပြနေတော့ကိုကဒီပုံမှာတဲ့ကိုကသိခံရမယ်တဲ့နာတာကျင်တာတိုက်တာခဲတာတွေဖြစ်ပေါ်လာလို့ရှိရဲ့နဲ့တတ်နိုင်တော့သိခံပြီးတော့မင်းရဲ့စိတ်ကိုတဲ့ဝင်လေထွက်လေပုံမှာပဲမပြတ်ခါလဲအရှိ့ကိုတတိလေးကပ်ပြီးတော့နော်အဲ့ဒါလေးကိုတမာတိဖြစ်အောင်လုပ်ရမယ်တဲ့ဝရိယကိုခြေခံပြီးတော့တတိလေးကပ်ပြီးတော့လုပ်ရမယ်အဲ့ဒါလုံးလုံးလို့ရှိရဲ့တဲ့တမာတိဆိုတာဖြစ်ပါလိမ့်မယ်တဲ့ဒါတော့အထုတဲ့ပုဂ္ဂိုလ်တွေအားတဲ့ဒီနေ့နောက်တစ်ခုပြောနေတာကတဲ့ဒီမှာဝင်လေထွက်လေကိုမှတ်နေတဲ့အချိန်လေးမှာဘာသိနိုင်လဲဆိုတော့ထိတာလေးသိတာလေးဟောလာထိပြီးတော့ဝင်လေချွဲလေးကိုဝင်နေဒီပတ်တဲ့ခါကျရင်ထိပြီးဝင်သွားတယ်ထိပြီးထွက်သွားတာလေးเนาะအဲ့ဒီလိုခံစားမှုလေးတွေပေါ်တတ်တယ်အဲ့တော့ထိတာလေးကိုဖြစ်ပေါ်လာလို့ရှိရင်သိလာလို့ရှိရင်ဘာလို့ရမလဲလို့မေးတဲ့ခါကျတော့ကျွန်တော်တို့ကဘာပြောရမလဲဆိုတော့အဲ့ဒီလိုထိတာလေးကိုပေါ်လာလို့ရှိရင်ထိတာလေးကိုလည်းမှတ်ပါဝင်လေထွက်လေကိုလည်းမှတ်ပါထိနေတာလေးကိုလည်းမှတ်ပါဆိုတော့ဒီနေရာလေးမှာဝင်လေထွက်လေလည်းမှတ်လို့ရတယ်ထိတာလေးလည်းမှတ်လို့ရရင်မှတ်ဖို့အလုတ်ကနှစ်ခုဖြစ်လာတဲ့အတွက်ကြောင့်စိတ်ကလင့်လာနေတော့နော် ก็ที่มูลเลยผิดบ่อล่ะยังที่มูลเลยโหละหมะวินิถั่วเลยโหละหมะแล้วนักขุหมะอ่ะนักขุหมะก็สึกก็ล้วนน่ะแน่กว่าเนาะไอ้นี่โหละผิดแล้วที่ดาเลยตู้เลยชื่อที่ดาเลยโหละหมะป๊าวินิถั่วเลยโหละป๊าป๊าสึกก็ดีเมียเลยก็อเปลี่ยนถั่วไม่ตั้วตีดาเนาะคือว่าดีเมียเลยนี่พวกอ่ะบาเลยก็อ้าโหลอ้าเลยนะบาอ้าเลยวริยะอ้าตะปิอ้าเนาะทีละทีอ่ะอ้าเนรวะเนี่ยโหอ่ะซွဲตักกันดิผู้เบ็ดก็ซွဲได้อ้าก็ญาเองสิทธิ์ก็ผู้เบ็ดก็ยောက်ตัวผู้เบ็ดก็ยောက်ตัวได้สิทธิ์โหดีโอเปลี่ยนซွဲเองดีเบ็ดก็อ้ากองๆเนี่ยวริยะเนี่ยตะปิเนี่ยอาชีพขันธ์ပြီးတော့ပြန်ပြီးซွဲเองดีเบ็ดก็อ้ากองเนี่ยสิทธิ์ก็ဒီเนี่ยเปลี่ยนยောက်อ่ะเออแล้วผู้เบ็ดก็อ้าก็บาดิเลยปาปัตตะဒီဘက်ကအားကဓမ္မတ္တဆိုပါပတ္တနဲ့ဓမ္မတ္တကျွန်တော်တို့လွန်ဆွဲနေတာအဲ့တော့ဟိုဘက်ကမကောင်းတဲ့အာယုန်တွေဟုတ်လားနေဝနာတရားဆိုတာစိတ်ကိုဟုတ်လားဖုံးလွှမ်းပြီးတော့စိတ်ကိုမြစ်တွေ့ပြီးတော့စိတ်ကိုညှင်းညွှန်းအောင်လုပ်တဲ့တရားဆင်းရဲတဲ့သဘောတရားတွေစောင်းနေတဲ့အဲ့တော့ကိုကဒီပါပတ္တနဲ့ဓမ္မတ္တဆိုတာရှိပါတယ်ဒါတော့ကိုကဒီပါပတ္တကိုဟုတ်လားအားကောင်းအောင်နဲ့ဒီကဓမ္မတက်ကအားကောင်းလို့ရှိရင်ဓမ္မတက်ကပါလေဒီမှာကုတုတက်တွေကိုဓမ္မတက်ကိုလေထွက်လို့သိနေတဲ့အချိန်မှာဒီအခိုက်တန်လေးမှာဒီစိတ်ကအာလောဘအာဒေါသအာမောဟဆိုတဲ့စိတ်တိတ်တွေရှင်းနေတယ်နိဗ္ဗာန်တရားဒီပုံမှန်နေတဲ့အခါကဒီစိတ်ကအကုတုစိတ်တိတ်တွေနဲ့ကုန်ရှင်းနေတဲ့လောဘဒေါသအာမောဟစတဲ့ချင်းဒါတွေရှင်းနေတော့အဲ့ဒါကအကုတုစိတ်အကုတုစေတသိက်နဲ့ရှင်းနေတော့ဒီဝင်လေထွက်လေကိုသိနေတဲ့အချိန်မှာအာလောဘအာဒေါသအာမောဟစေတသိက်ရှင်ကုသိုလ်တွေစေတသိက်တွေဖြစ်နေတယ်ကုသိုလ်စိတ်တွေဖြစ်နေတယ်ကုသိုလ်တွေပွားများနေတယ်ဝင်လေထွက်လေကိုသိရင်ကုသိုလ်တစ်ခါဖြစ်တယ်နောက်တစ်ခါသိရင်နောက်ကုသိုလ်တစ်ခါဖြစ်တယ်အဲ့တော့ကုသိုလ်ကိုထက်ခါထက်ခါထက်ခါပွားများတာဘာဝနာဆိုတာတဲ့ထက်ခါထက်ခါပွားများတာကိုဘာဝနာခေါ်တယ်အဲ့တော့ကိုကဒီဘက်ကအားကောင်းအောင်ကြိုးစားပြီးတော့လှုပ်လို့ရှိရဲ့လက်ဖြံဆိုလို့ရှိရဲ့ဒီဟာလေးကကိုကနိုင်ပါလေเนาะဒီနေ့တော့ Day of Struggle ဆိုကျွန်တော်တို့ကကြိုတင်ပြောထားပါလေတို့တော့လည်းအားမလျှော့ပါနဲ့လက်ဖြံကိုဒီလိုပဲဆက်လက်ပြီးပွားများအားထုတ်လို့ရှိရဲ့သမာဓိလေးဖြစ်လာလိမ့်မယ်စိတ်သာကိုထားတဲ့နေရာမှာအခိုက်အတန့်လေးနေတယ်ဆိုတာတွေ့လာအဲ့လိုရတဲ့အခါကျရင်လည်းကိုကရှင်းနာမှုလေးတွေဖြစ်လာတတ်တယ်အဲ့လိုကျင့်နာမှုလေးတွေဖြစ်လာတဲ့အခါကျရင်ဒါပါလေဆိုတော့သမာဓိရဲ့နော်လက္ခဏာတွေပဲလို့အဲ့တော့သမာဓိဖြစ်အောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါလို့တိုက်တွန်းအပ်ပါတယ်ခင်ဗျာဒီနေ့အာနာပါနနဲ့သမာဓိထူထောင်ဒုတိယနေ့ပြီးသွားနော်အဲ့တော့ဒုတိယနေ့ဆိုတော့မနေ့ကတည်းကပို့ပြီးတော့သမာဓိဖြစ်လာမယ်လို့ယူဆတော့နော်သမာဓိဖြစ်ဒုတိယနေ့ဆိုရင်မနေ့ကတော့တော့မပင်မတော့ဘူးပေါ့အာနာပါနကိုဘယ်လိုသမာဓိကိုဘယ်လိုဖြစ်အောင်လောက်ရမယ်ဆိုတာလေကျွန်တော်တို့ကအမျိုးမျိုးပြောပြပြီပြောပြတော့အဲ့ဒီအတိုင်းပဲလက်တွေ့လှုပ်တဲ့အခါကျတော့မနေ့ကတော့တော်တော်လေးပြင်းမမယ်စိတ်ကတော်တော်လွင့်မယ်ဒါပေမဲ့လွင့်တဲ့စိတ်ကိုကိုထားတဲ့နေရာမှာနေအောင်ဘယ်လိုလုပ်ရမလဲဆိုတာကျွန်တော်တို့ကအတိတ်ကိုရှင်းပြလိုက်တဲ့ခါကျတော့လောက်တတ်သွားတဲ့ခါသမာဓိလေးဟာဖြစ်လာသမာဓိလေးဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့တိုးတက်ပြီးတော့သမာဓိဖြစ်လာဆိုဒီနေ့ဆိုလို့ရှိရင်တော့မနေ့ကတော့လောက်တော့မပြေမမှုပေါ့လေမိမိရဲ့စိတ်ကိုကိုထားတဲ့နေရာမှာအခိုက်အတန့်အခိုက်အတန့်တော့နေတတ်တဲ့သဘောလေးတော့ရသွားမှာသိသွားမှာအဲ့တော့လေကျွန်တော်တို့ကသမာဓိကိုပွားများအားထုတ် 3ရက်ပဲရ3ရက်ပဲရတယ်ဆိုတော့6ရက်မှာတမာကြီးကို3ရက်ထားဒီတော့ဒီနေ့မနေ့က7ရက်ပြီးသွားပြီဒီနေ့7ရက်လည်းပြီးသွားပြီနောက်ပြန်7ရက်ကြာအဲ့ဒါနောက်ပြန်7ရက်ကိုတော့ဒီနေ့တည်းလည်းပိုးကောင်းအောင်တမာကြီးဖြစ်အောင်စူးစမ်းပြီးအားထုတ်ရမယ်မနေ့ရက်လည်းဒီနေ့ပိုးကောင်းမယ်မျက်ပြန်ကြရင်ဒီနေ့ပိုးကောင်းအောင်ကြိုးစားရအောင်နော်ဒီတော့သမာဓိဖြစ်အောင်လုပ်ဖို့ပါတော့သမာဓိလမ်းကြည့်မှာတဲ့သမာဝါယမားတဲ့သမာတတိတဲ့သမာဓိဒါပဲရှိအဲ့တော့သမာဝါယမားဆိုတော့ကောင်းသောဝိရိယရှိရမယ်ကောင်းသောဝိရိယနဲ့ကောင်းသောဝိရိယကိုအခြေခံပြီးတော့တတိထားလို့ရှိရင်ကောင်းသောတတိဖြစ်မယ်ဝိရိယနဲ့တတိပေါင်းစားလိုက်တဲ့ခါကျတော့တမာတိဆိုတာဖြစ်လာတယ်ဒါကြောင့်ကျွန်တော်တို့ကအာနာပါနနဲ့တမာတိထူတော်မူဟာကျွန်တော်တို့စောစောကအချက်၃ချက်ပြောခဲ့တယ်ပထမတစ်ချက်ကတော့မိမိရဲ့စိတ်ကိုနာဘူးဝအထက်နှုတ်ခမ်းတနည်းအားရမှာစိတ်ကိုစူးစီးဆိုင်ဆိုင်ကလေးစိုက်ထားပါစေ။ဒါကအာယုံပေါ်မှာစိတ်တင်လိုက်တာနော်။နာသီဝဆိုတဲ့အာယုံပေါ်မှာစိတ်ရောက်သွားအောင်လုပ်လိုက်တာစိတ်ကိုတင်လိုက်တာ။အဲလိုစိတ်ကိုတင်လိုက်တော့သိမှုဆိုတဲ့သဘောတရားလေးကအဲ့ဒီမှာရှိနေတော့ဒါလေးကိုတတိနဲ့ကတ်ထားလို့ရှိရင်အဲ့ဒီနာသီဝမှာဖြစ်ပေါ်နေတဲ့ဝင်လေထွက်လေကထင်းထင်းရှားရှားလေးသိ။ဘာဖြစ်လို့လဲဆိုတော့တတိဆိုတာကအာယုံတစ်ခုကိုထင်ရှားအောင်လုပ်တယ်။ဧကအမှန်ရှိတဲ့ဝင်လေထွက်လေကိုကိုကတတိထားပြီးတော့ဝင်တဲ့အခါမှာဝင်လေလို့မှတ်ဖို့ရယ်။ထွက်လေဖြစ်ပေါ်တဲ့အချိန်မှာလည်းထွက်လေကိုတတိထားပြီးတော့မှတ်ဖို့ရယ်။အဲဒီလိုတတိသုံးချက်ကိုကမိအောင်ဖမ်းနိုင်လို့ရှိရင်တဲ့။ဒါအာနာပါနတတိဆိုတာဖြစ်တာပဲ။အဲဒါတကယ်လုပ်တဲ့အခါကျတော့အပြောလွယ်တယ်လို့နော်ဒီအလုတ်ကြတော့ဒီအခက်အခဲတွေရှိတာကိုတွေ့ရတာပဲအဲ့တော့ဘလို့အခက်အခဲရှိနိုင်လဲဆိုတော့မနေ့တုန်းကမိမိရဲ့စိတ်သာတဲ့တံပင်ကိုအပြင်းဆိုကြီးလင်းတဲ့သဘောတရားရှိပြင်မယ်လို့ဒီစိတ်သာတဲ့အမြဲတမ်းနေဝရဏတရားတွေဖုံးလွှမ်းနေတယ်တဲ့နေဝရဏတရားဆိုတာကဒီစိတ်ကိုဒီပုံလွှမ်းနေတာကအညစ်တရားတွေပေါ့စိတ်ကိုပုံလွှမ်းနေတော့စိတ်ကိုညင်ညူအောင်လုပ်တဲ့သဘောတရားတွေကိုနိရောဓနာတရားခေါ်တယ်ဒါလေးကိုကျွန်တော်တို့ကလည်းရှင်းပြတယ်ကာမစ္ဆာနာနိရောဓဆိုတာရှိတယ်စိတ်ဆိုတာကာမဂုဏ်အာယုမှာပဲမှုလျော်တယ်ပြီးတဲ့ရာဝရနိရောဓဆိုတာစိတ်ကားတဲ့နော်သောမနတာတွေဖြစ်တယ်မကြေမနတ်တွေဖြစ်တတ်တယ်ဒါသောတာပဲနော်ပြီးတော့အဋ္ဌာမိတ်္တာဆိုတာစိတ်ကားတဲ့ထိုင်နေမှိုင်းနေဆိုတဲ့ပြင်းကြီးတဲ့သဘောတရားနိုင်ကြီးတဲ့သဘောတရားလေးတွေလဲအဲ့ဒီကဒီသဘောတရားတွေကစိတ်ကိုဖုံးလွှမ်းတယ်ပုဒ္ဒေဆာကုက္ကုဆာဆိုတာလဲဒီစိတ်ကအမြဲတမ်းပြန့်ဝင်တယ်ကုက္ကုဆာဆိုတာဥပါနဲ့တောကတွေဖြစ်တယ်ဒါကကိုယ်ကိုစနော်နောင်တတပါဘူပါနဲ့ပြီးတဲ့ကိစ္စတွေကိုပြန်ပြီးတော့သတိရပြီးတော့ဘူပါနဲ့သဘောတရားဒါဝိဇိကိစ္စဆိုတာကတော့ကျွန်တော်တဏှာစိတ်ကြီးဖြစ်တယ်အဲ့ဒါလေးကနိဝရဏတရားတွေဒီနိဝရဏတရားတွေကအမြဲတမ်းပုထုရှင်တွေဆိုတဲ့ပုဂ္ဂိုလ်တွေမှာဒီနိဝရဏတရားတွေအမြဲဖုံးလွှမ်းနေပါတယ်ဖုံးလွှမ်းနေတဲ့အတွက်ကြောင့်စိတ်ကားတဲ့ကြည့်ကြည့်မှုမရဘူးစိတ်ကအမြဲဒီသဘောတရားတွေဖုံးလွှမ်းတဲ့အခါကျရင်စိတ်ကမကြည်လင်ဘူးကြည်ကြည်တဲ့သဘောမရှိဘူးအဲ့တော့ဒီစိတ်ကတဲ့ကြည်ကြည်တဲ့သဘောမရှိဘူးမကြည်လင်ဘူးအညစ်တရားတွေဖုံးလွှမ်းနေလို့ရှိရင်တမာရီဆိုတာမဖြစ်နိုင်ဘူးအဲ့တော့တမာရီဖြစ်အောင်ကျွန်တော်တို့ကအာနာပါနနဲ့တမာရီထူတော့တဲ့အခါကျတော့ဒီရစိတ်ကိုတဲ့အာယုံတစ်ခုပေါ်မှာစူးစိုက်စိုက်စိုက်တာလို့ရှိရင်အဲ့ဒါတမာတိဖြစ်တယ်တဲ့ ဒီတော့အာနာပါနနဲ့အခုသမာဓိထူထောင်လိုက်တဲ့အခါကျတော့ဝင်လေထွက်လေကိုမှတ်နိုင်လို့ရှိရဲ့ဒါသမာဓိဖြစ်သွားတာနော်အဲ့တော့မှတ်လို့ရအောင်ကျွန်တော်တို့ကစူးစမ်းရမယ်တဲ့အဲ့တော့တစ်ဖက်ကနေတဲ့သမာဓိဆိုတာလဲဇန်တရားပဲတဲ့ဇန်ဆိုတာကဇာနာလာတာမိမိရဲ့စိတ်ကိုစူးစူးဆိုက်ဆိုက်အာယုံတစ်ခုပေါ်မှာစူးစူးဆိုက်ဆိုက်စိုက်ထားလို့ရှိရဲ့အဲ့ဒီစိတ်ကဇန်စိတ်ဖြစ်နေတယ်အဲ့တော့ဇန်တရားကျွန်တော်တို့ပွားများအားထုတ်တာပဲအဲဒါဇန်တရားအားထုတ်တဲ့ခါကြတော့တဲ့နော်ဒီတဝိစာရတိတိဒုက္ခဧကကရာဆိုတာမနေ့ကအရှင်းရင်ပြောထားတယ်နော်ပရမဝိတ္တဆိုတာကမိမိရဲ့စိတ်ကိုအာယုံပေါ်တင်ပေးတဲ့အလုပ်ဒါကဝိတ္တအလုပ်အာယုံကိုပုံမှန်တင်ပေးပြီးတော့တဲ့အဲဒီအာယုံကိုသုံးတတ်နေတာကဝင်လေထွက်လေသုံးတတ်နေတာကဒါဝိစာရအလုပ်အဲဒါကိုသုံးတတ်လို့ရလို့ရှိရင်တဲ့ပိပိဆိုရဲရှင်းနှမှုအဆင့်ကိုရောက်လာတယ်တဲ့ပိပိဖြစ်လို့ရှိရဲ့တဲ့ဒီချမ်းသာမှုလေးလည်းရလာတယ်တဲ့ဒုက္ခဆိုရဲချမ်းသာမှုလေးရလာအဲ့ဒါလိုချမ်းသာမှုလေးရတယ်တစ်ဆင့်ပြတ်လိုက်လို့ရှိရဲ့တဲ့စိတ်တဲ့ဧကကရာဆိုတာမိမိရဲ့စိတ်သာတစ်ခုပြီးတော့အာယုံတည်ပြီးတော့ငြိမ်သက်တဲ့သဘောတရားကိုဆောင်းတယ်တဲ့အဲ့ဒီခါကျရင်တဲ့ခုနပြောတဲ့နေရဏတရား၅ပါးအာလုံးပြင်းနေပြီ၊ကွာနေပြီ၊မရှိတော့ဘူး။မရှိလို့ရှိရင်အညစ်တရားတွေမရှိရင်စိတ်သာဖြူစင်တဲ့သဘောတရားတွေရှိတယ်၊ကြည်လင်တဲ့သဘောတရားရှိတယ်၊တမာရီဖြစ်တယ်။အဲ့ဒါတမာရီဆိုတာစိတ်ကြည်ငြိမ်မှုရှိတယ်၊စိတ်ကြည်လင်တဲ့သဘောတရားရှိတယ်၊အေးငြိမ်တဲ့သဘောတရားရှိတယ်၊တောက်ပတဲ့သဘောတရားတွေရှိတယ်။အဲ့ဒါပေါ့ပါတဲ့သဘောတရားတွေရှိတယ်။အဲ့ဒါတမာရီရဲ့အင်္ဂါရတ္တိပဲ။အဲ့ဒါလို့ဖြစ်အောင်ကျွန်တော်တို့လုပ်တို့တော့လက်တွေလုံးတဲ့ခါကျတော့ဆက်သေးတယ်အများကြီးရှိပါတယ်ကျွန်တော်တို့သိပါတယ်ဒီဟာလေးကစိတ်ကားတဲ့ပထမဦးဆုံးဘာနဲ့တွေ့လဲဆိုတော့အမှန်တန်ပြန့်လွင်တဲ့သဘောတရားရှိတယ်နော်ပြန့်လွင်တဲ့သဘောတရားရှိတော့ကျွန်တော်တို့ကတော့တဲ့ပထမဟုတ်လားမိမိရဲ့စိတ်ကိုတဲ့ဒီနာသီဝအထက်နှုတ်ကန်းတဏှာမှာတင်ထားလိုက်ပါဆိုတော့တချို့တင်လို့ကိုမရဘူးဒီဖြစ်တော်ဖြစ်တယ်နော်တချို့တော့တင်းလို့တော့ရတယ်ကြာပြီးတော့ဝင်လေထွက်လေလေးကိုမှတ်တယ်မှတ်တော့ကြာရာကြီးမရဘူးခဏလေးပဲရတယ်စိတ်ကလွင့်သွားတယ်လွင့်သွားတော့ကျွန်တော်တို့ဒီနေရာကိုစိတ်ကိုဒီနေရာကိုပြန်ရအောင်မလုပ်ရမလဲဆိုရင်ကျွန်တော်တို့ကမှန်မှန်လေးနဲ့ deliberate and regular breathing လေးလုပ်ပြီးပါတမင်နကနဲ့မှန်မှန်လေးရှုပေးပါအဲ့ဒီလိုရှုပေးလို့ရှိရင်ကိုယ်အသက်ရှင်နေတယ်ဆိုတာသိတဲ့အတွက်ကြောင့်ကိုယ်ကစိတ်ကဒီနေရာမှာရောက်အဲ့ဒါကိုလည်းလောက်ခံတယ်ပြီးတော့တချို့ဒီအာယုံပေါ်စိတ်တင်လို့မရတဲ့ပုံကိုယ်တွေလည်းရှိတယ်ဒါပဲနဲ့အင်တာနဲပါဒီနိုင်ငံသားတွေဆိုရင်တော်တော်လေးစိတ်ပြန့်တယ်ကျွန်တော်တို့လည်းမတူပါဘူးဘာလို့ဆိုတော့သူတို့ကလောကီအာယုံဘက်မှာစိတ်ပြီးတော့ကျက်စားပြီးတော့နေခဲ့တဲ့အလေထားညာတော့နိုင်ငံသားတွေဒီလားအထုတ်လို့ရှိရင်ပထမဦးဆုံးဒီဝိတ္တအလုပ်ကိုတော့သူတို့မလုပ်နိုင်စိတ်ကိုတင်လိုက်ရင်စိတ်ကတင်တဲ့နေရာမနေဘူးခဏလေးနေပြီးတော့တစ်ခါလဲလွတ်ထွက်သွားတယ်ဘယ်ရောက်သွားလဲလောကီအာရုံပဲတည်ရောက်အဲ့ဒါလိုဖြစ်ဖြစ်ပြတော့ကျွန်တော်တို့ကဒါဖြစ်ရင်ဒါဖြစ်ရင်စိတ်ကိုနှာရီဝါမှာရောက်ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်တို့ကသူတို့ကိုနီးတစ်မျိုးပြောခဲ့ဒီမှာတော့ကျွန်တော်တို့မပြောပြပါဘူး။ဘာလို့ဆိုတော့မလိုအပ်ဘူးထင်လို့မပြောတာ။ဒါတော့လေစိတ်တင်လို့မရတဲ့ပုံပုံများရှိရင်တော့ဒီနည်းလေးတော့စမ်းကြည့်ပေါ့။အဲ့တော့ကျွန်တော်တို့ကဘာပြောပြ။ဒီနည်းရဲ့စိတ်ကိုတဲ့နာရီဝမှာတင်လို့မရဘူး။နာရီဝကိုရအောင်လုပ်နိုင်ဘူးဆိုတော့ကျွန်တော်တို့ကသူတို့ကဘာပြောလဲ။ You hold your breath ဒီလိုပြောလိုက်။အဲ့တော့သက်ရှင်ရထားလိုက်အောင့်ထားလိုက်ပါလို့ကျွန်တော်တို့ကပြောလိုက်တယ်ပြောသက်ရှင်အောင့်ထားလိုက်တဲ့အခါကျတော့ကြာကြာအောင့်ထားလို့ဟုတ်မတတ်နိုင်ပါဘူးရှူတင်တဲ့စိတ်ကတခါတည်းပေါ်လာနော်အဲ့တော့မင်းရှူထုတ်လိုက်ပြီးရင်အောင့်ထားလိုက်ရှူမတွင်းနဲ့ဘူးအဲ့ဒီအခါကျတော့မင်းရှူတွင်းနေတဲ့စိတ်ကလေးကဖြစ်ပေါ်လာတယ်အဲ့ဒီအခါကျတော့မင်းရှူတွင်းလာရှူတွင်းပြီးတော့လေမင်း အောင့်ထားလိုက်ပါအောင့်ထားလိုက်ပြီးတော့ခဏလေးအောင့်ထားတာနဲ့ရှူထုတ်ခြင်းနဲ့စိတ်ကဖြစ်ကိုဖြစ်လာအဲ့ဒီခါကျတော့ဒါကိုကျွန်တော်တို့က control breathing လို့ခေါ်လိုက်အဲ့ဒါရှူသွင်းရှူထုတ်လိုက်တဲ့ခါကျရင်စိတ်ကဒီနေရာလေးမှာရောက်ဖို့သက်ရှူဖို့အသက်ကိုအောင့်ပြီးတော့ရှူထုတ်ရှူသွင်းလုပ်လို့ရှိရဲ့စိတ်ကတဲ့ဒီနေရာကိုရောက်လာဒီနေရာအဲမှာမပြေတော့ဘလောက်လွင့်နေတဲ့စိတ်ဖြစ်ဖြစ်အသက်ရှူရထားလိုက်ပါအောင့်ထားလိုက်ပါကြာကြာအောင့်ထားဖို့မလိုပါဘူးရှူသွင်းရတဲ့စိတ်ပေါ်လာမယ်ရှူသွင်းရတဲ့စိတ်ပေါ်လာပြီးရင်အောင့်ထားရင်ရှူထုတ်ခြင်းနဲ့စိတ်ပေါ်လာနော်အဲ့ဒါလေးနဲ့ control breathing လုပ်ရင်တစ်ဖြည်းဖြည်းနဲ့သူတို့ရဒီမှာတော့ကျွန်တော်တို့ဒီမျိုးကိုကျွန်တော်တို့မပြောဘူးမလိုအပ်ဘူးထင်လို့ဘာပြောလဲ deliberate and regular breathing လေးလုပ်ပေးပါမှန်မှန်လေးနဲ့တမင်းငါးလေးရှူပေးပါအဲ့ဒါလောက်ပြောလိုက်လို့ရှိရဲ့ကိုယ်အသက်ရှူနေမှသိလာရဲ့ဝင်လေဖြစ်ပေါ်တဲ့အချိန်မှာဝင်လေလဲမလို့ရပါတယ်ထွက်လေဖြစ်ပေါ်တဲ့အချိန်မှာလဲထွက်လေမလို့ရပါအဲ့တော့အဲ့ဒီလိုပဲကျွန်တော်တို့လှုပ်ခိုင်းနော်အဲ့တော့ဒီနေ့ဒုတိယနေ့ဆိုရင်အများအားဖြင့်ကတော့စိတ်လွင့်တာတွေကမနေရတော့မလွင့်တော့ဘူးဒီနေ့လွင့်တာနေသွားရတဲ့ပုဂ္ဂိုလ်လဲတော်တော်လေးရကြမှာပေါ့လေသို့တော်လည်းကြာကြာတော့မရနိုင်ဘူးနော်ဘယ်ထအတန်တအားဖြင့်အချိန်အားဖြင့်ပြောရင်အကယ်၍များတဲ့ဒီဝင်လေထွက်လေလေးကိုအဆက်မပြတ်တစ်မိနစ်နှစ်မိနစ်လောက်ကိုဟာလာစိတ်ကိုဘယ်မှမရောက်ခဲနဲ့မိမိရဲ့စိတ်ကိုဝင်လေထွက်လေပေါ်မှာအဆက်မပြတ်ခင်နဲ့တစ်မိနစ်နှစ်မိနစ်လောက်ပြီးနေအောင်လုပ်နိုင်လို့ရှိရတော့ဒါသမာဓိဖြစ်တာနော်အခိုက်အတန့်အခိုက်အတန့်လို့ဆိုသမာဓိဖြစ်တာအဲ့ဒါတော့တော့ဒုတိယနေ့ဆိုရင်ရကြတဲ့ပုဂ္ဂိုလ်ကြီးများပါအရှင်းမရဘူးမဟုတ်ပါအဲ့တော့အဲ့ဒါလို့ပထမအဆင့်နေနဲ့ကြိုးစားရနော်အဲ့တော့ကျွန်တော်တို့ကအဲ့ဒါလို့ဟာလာဒီရှုခိုင်းနေအဲဝင်လေထွက်လေကိုသုံးတက်ခိုင်းနေအဲ့လိုဝင်လေထွက်လေကိုသုံးတက်ပြီးတဲ့အခါကျဝင်လေထွက်လေကိုသုံးတက်နိုင်လို့ရှိရင်ဝိတ္တဝိစာရဆိုတာနောက်ပိုင်းကပြီးပြီဆိုဒုက္ခလိုအစ္စရာလိုတခါတည်းလိုက်တာဒါကိုသုံးနိုင်ရင်သုံးလိုက်ရင်လည်းဝင်လေထွက်လေကလွဲပြီးတော့ဘာမှမသိတဲ့အခိုက်အတန့်လေးတော့ရောက်သွားတာအဲ့ဒီအခိုက်အတန့်အခိုက်အတန့်လေးကိုစိတ်ကအစ္စရာဖြစ်နေပြီဒီခါမှာတမာရီဖြစ်ဘာလို့ဆိုတော့အဲ့ဒီလိုတမာရီဖြစ်တဲ့အချိန်မှာတဲ့စိတ်ကိုဖိုးပါနေတဲ့နေရုံနာတရားတွေကလည်းမရှိတော့ဘူးမရှိတဲ့အတွက်ကြောင့်စိတ်ကကြည်လင်တဲ့သဘောစင်ကြယ်တဲ့သဘောတန့်ရှင်းတဲ့သဘောဒီပေါ်လာတဲ့ခါကျတမာရီဖြစ်တယ်တဲ့เนาะအဲ့တော့အဲ့ဒါဆိုတမာရီဖြစ်အောင်ကျွန်တော်တို့ကစူးစမ်းပြီးအထုတ်ခိုင်းတာเนาะအဲ့တော့ကျွန်တော်တို့အခုဒီလိုအထုတ်ခိုင်းတော့တဲ့ဝင်လေထွက်လေကိုလက်မှတ်ပါတမင်တကာလေးရှုပြီးတော့ဝင်လေထွက်လေကိုမှတ်ပါအဲ့လိုမှတ်လို့ရှိရင်တဲ့ကျွန်တော်မနေ့ကပြောခဲ့တယ်ဖြီးမှုလေးဆိုတာပေါ်တတ်တယ်ထိပြီးတော့ဝင်သွားတာထိပြီးတော့ထွက်သွားတာလေအကယ်၍ဖြစ်ပေါ်လို့ရှိရင်ဒါဘာလို့ ਆ မလဲဆိုတော့အဲ့ဒီထိမှုလေးကိုလည်းစိတ်ကလေးကိုညှို့ပြီးတော့ตัดထားပါတတိယနဲ့ตัดထားပါအဲ့တော့ဝင်လေထွက်လေကိုလည်းသိတယ်ထိမှုလေးလည်းသိနေတယ်ဆိုရင်တဲ့စိတ်လွင့်တာနေသွားနော်စိတ်လွင့်တာနေသွားဒါသူ့အကူလုပ်ကြည့်ရင်သိပါတယ်ဘာလို့ဆိုတော့တွေ့ကြရလေးကပိုးလာပြီဝင်လေထွက်လေပေါ်မှာလဲတွေ့လို့ရတယ်ထိမှုဆိုတဲ့ခံစားမှုအဖြစ်ဖြစ်ပေါ်လာတဲ့ထိမှုလေးပေါ်မှာလဲကိုကဒါလေးကိုသိနေတယ်ဟာဒါလေးကိုသိအောင်လှုပ်ထားမယ်ဆိုရင်နဲ့ဒါစိတ်ရွံ့တာနည်းသွားတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒါလို့ပြောတယ်ပြောတော့ဒီဟာကတဲ့ဒီအာနာပါနနဲ့သမာဓိထူထောင်တာအနည်းဆုံးပေါ်ဝိသုဒ္ဓိပတ်မှာဆိုရင်၄မျိုးလောက်ရှိတယ်၄မျိုးရှိအဲ့ဒီ၄မျိုးတည်းကတဲ့ကျွန်တော်တို့ဒီမှာကျင့်သုံးနေတဲ့ဤရတော့၂မျိုးပဲရှိအဲ့ဒီ၁မျိုးကပါလဲဆိုရင်ကျွန်တော်တို့ကသာပနာနည်းလို့ခေါ်တယ်ကျွန်တော်တို့ကသာပနာနည်းဆိုတာပါလဲဝင်လေထွက်လေဟိုတဲ့တဏှာတည်းကနေပဲ ဝင်လေကိုစလေအဆုံးမှတ်ပါထွက်လေဖြစ်ပေါ်တဲ့အချိန်သာကြရင်လေထွက်လေကိုစလေအဆုံးမှတ်ပါတဏှာတွေကနေမှတ်ထိုင်နော်အဲလိုတဏှာတွေကမှတ်တဲ့ဟာကိုလေဘာခေါ်လဲဆိုသဗ္ဗတဏီလို့အဲဒါလို့တဏှာတွေကမှတ်ပြီးတော့ထိမှုလေးပေါ်လာလို့ရှိရင်တဲ့ဝင်ပြီးတော့ထိပြီးတော့ထွက်သွားတယ်ထိပြီးတော့အဲဝင်သွားတယ်ဆိုတော့ခံစားမှုလေးပေါ်လာလို့ရှိရင်အဲ့ဒီခံစားမှုလေးလို့လဲသိနေပါလို့ကျွန်တော်တို့ပြောတယ်အဲ့ဒါပါခေါ်လဲဆိုရင်ဖုတ္တနနီလို့ခေါ်တယ်ဟမ်အဲ့တော့ကြံတဲ့နှမျိုးကတော့ကျွန်တော်ဒီမှာသိမသုံးရပါဘူးအဲ့နှမျိုးကပါလဲဆိုတော့ကဏနနီဆိုတာရှိသေးတယ်အဲ့ဒီကဏ္ဍနီးကပါလေရေတွက်ပြီးတော့ထွက်လေဝင်လေကိုရေတွက်ပြီးတော့မှတ်တာဥပမာတစ်ကနေ30အထိဟုတ်လား30တဲ့လည်းမများဘူး30တဲ့များတော့စိတ်ကလွတ်သွားတယ်ငားတဲ့လည်းမနေရဘူးငားတဲ့နေလို့ရှိရင်လည်းခဏခဏပြန်ပြန်မှတ်နေရလို့တမာရီမဖြစ်ဘူးအဲ့ဒါကြောင့်မလို့အနည်းဆုံးဒီ30အထိကိုဝင်လေထွက်လေဖြစ်ပေါ်တဲ့အခါရေတွက်ပြီးတော့မှတ်တဲ့အခါလေရှိပါတယ်ဒါကဏ္ဍအနည်းဓာတုမှာတော့အသိမဆုံးပါဘူးနော်သို့တော်လည်းသုံးကြည့်ရင်လည်းသုံးကြည့်ပေါ့လေဒီလိုရေတွက်ပြီးတော့ဟာလာဝင်လေထွက်လေကိုတစ်ကံနေ30အထိရေတွက်ပြီး30ပြီးတဲ့အခါကျတစ်ကံနေပြန်ရေတွက်ပြီးတော့မှတ်လို့ရှိရင်ဝင်လေထွက်လေကိုမှတ်လို့တော့ရပါတယ်နောက်တစ်ခုကတဲ့ဇနီးကအနုပါဏနာနည်းဆိုတာရှိအနုပါဏနာနည်းဆိုတာဝင်လေထွက်လေကိုတဲ့ဝင်လေကိုတဲ့လာဒီဝါစာနော်ဒီချက်တိုင်ကိုအလဲထားပြီးတော့နော်ဒီဝဲမိုက်ကိုအဆုံးပေါ့အဲ့ဒီအထိနော်ရင်ကြိုက်ကိုရင်ကြိုက်ကိုအလဲထားပြီးတော့နော်ဒီချက်တိုင်ကိုအဆုံးပေါ့အဲ့ဒါလို့မှတ်တယ်ထွက်လေကြတဲ့အခါကျရင်တဲ့ချက်တိုင်ကနေရင်ကြိုက်ရင်ကြိုက်ကနေလာဒီဝါပြန်ပြီးတော့အဲ့ဒါလို့မှတ်တယ်အဲ့ဒါကတော့ကျွန်တော်တို့သုံးပါတိလို့ဆိုတော့ဒီဟာစိတ်လွတ်နေများတယ်။ဘာလို့ဆိုတော့အစကနေနာဒီဝကနေမှတ်လိုက်တာဟုတ်လား။ရင်ကြိုက်ကိုရောက်မယ်ရင်ကြိုက်ကနေမှချက်တိုင်မှာဆုံးတယ်ဆိုတော့ဒီကြားထဲမှာလွတ်သွားနိုင်တယ်။နောက်နည်းနည်းလေးပြန်မှန်းဒါကတော့သိအောင်ပြောပြတာ။အဲ့တော့ကျွန်တော်တို့ဒီမှာသုံးတာကသာပတန်နည်းနဲ့ဖုတ်တန်နည်းသုံးတယ်။ဒါကြောင့်မလို့တမင်နဂါလေးမမလေးရှူပေးပြီးတော့တဲ့နော်ဝင်လေထွက်လေကိုမှတ်ပါတဏှာတွေကလည်းမှတ်ပါစလေအဆုံးမှတ်ပါဝင်တဲ့လေကိုလည်းစလေအဆုံးနာဒီဝါကနေတဏှာတွေကနေစောက်ပြီးတော့မှတ်ပါတဲ့အဲ့ဒါဗာနဲ့တူတယ်လေဆိုတော့တကားဆောင်ဟာတဲ့တကားကိုတဲ့တဲ့သူကြည့်နေလို့ရှိရင်တဲ့ဝင်သွားတဲ့လူကိုလည်းသူသိတယ်ထွက်သွားတဲ့လူကိုလည်းသူသိတယ်ဝင်သွားတဲ့လူနောက်ကိုလည်းလိုက်ချင်အောင်မလို့ဘူးထွက်သွားတဲ့လူနောက်ကိုလည်းလိုက်ကြည့်เสียမလို့တဲ့တယ်လေးသူကြည့်နေဝင်လေထွက်လေကိုသူလည်းသိနိုင်တယ်လို့ပဲဝင်လေထွက်လေကိုတဏှာလေးကကျွန်တော်တို့စောင့်ပြီးတော့မှတ်ရတယ်အဲ့ဒီမိရတော့ခုနပြောတဲ့သာပနာမိလို့နော်အဲဖုဒနာမိရတော့ခုနထိတာလေးကိုဟိုသိပြီးတော့ဒါလေးကိုမှတ်နေလို့ရှိရင်ထိပြီးဝင်သွားတယ်ထိပြီးထွက်သွားတယ်ဆိုရင်အဲ့ဒီခံစားမှုလေးကိုလည်းဒါမှတ်နေလို့ရှိရဲ့ตาตมาริဖြစ်တာပဲတဲ့အဲ့ဒါလေကျွန်တော်တို့ဒါရှင်းပြတာပါအဲ့တော့အဲ့ဒီလိုနဲ့ကျွန်တော်တို့ตมาริထူတောင်းတယ်ตมาริဆိုတာပါလေဟုတ်လားစိတ်ကိုဖုံးလန်းနေတဲ့နိရဏတရားတွေကိုသင်အောင်ပွားအောင်လုပ်တယ်ဒီနိရဏတရားတွေသင်ပွားနေတဲ့အချိန်မှာตมาริဖြစ်တယ်ဒီနိရဏတရားတွေဖုံးလန်းနေသမျှတော့ตมาริဆိုတာမဖြစ်နိုင်ဘူးစိတ်ကိုညှိနှိုးအောင်လုပ်တဲ့တရားတွေဒါတွေကအကုသို့တရားတွေအဲ့တော့ဒီကမ္မစသန္ဒဒီကမ္မစသန္ဒနိရဏတို့ဗျာပါဒနိရဏဆိုတာလေဒါတွေအကုသို့ဒါတွေကလောဘတို့ဒေါသမောဟတို့ဟုတ်လားချိနာမိတ်တာတို့ဝိသိကိစ္စတို့ဥဒိစ္စတို့ဆိုတဲ့ဟာတွေကဒါအကုသို့တရားတွေအမျက်တရားတို့နော်ဒါစိတ်ကဒီအမျက်တရားတွေရောက်သွားလို့ရှိရင်စိတ်ကကြည်လင်တဲ့သဘောဗေမီးနဲ့မှမဖြစ်နိုင်စိတ်ကညစ်နေတာရှင်းရနေဒါတွေကျင့်နေလို့ရှိရင်တဲ့စိတ်ကတဲ့ဒါရှင်းကြတဲ့သဘောရောက်ပြီစိတ်ဓာဝိသုဒ္ဓိဆိုတာဖြစ်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဒီတရားတွေရှင်းနေတဲ့အတွက်ကြောင့်အဲဒါစိတ်ဓာဝိသုဒ္ဓိဖြစ်တယ်ဆိုတော့အာနာပါနကိုဝင်လေထွက်လေကိုသိနေတဲ့အခိုက်အတန့်မှာတော့ စိတ်တဝိတုဒ္ဓိလို့ခိုက်တံပြီးတော့ဖြစ်နေပြီအဲ့ဒီခါကျရင်တဲ့ဘာစိတ်ဒီစိတ်သာတဲ့ဘာနဲ့ရှင်းနေတယ်လဲဆိုရဲတဲ့ကုသိုလ်စေတသိက်တွေနဲ့ရှင်းနေတယ်ဘယ်ကုသိုလ်စေတသိက်မျိုးလဲဆိုလို့ရှိရဲတဲ့ဒါအာလောဘအာဒေါသအာမောဟနဲ့ရှင်းနေတဲ့ဟိုတစ်ဖက်ကတော့လောဘဒေါသမောဟဟုတ်လားဝိသိကိစ္စသီနာမိတ်္တဥဒိစ္စပုဂ္ဂုစနဲ့ရှင်းနေတဲ့အခါကျတော့စိတ်ကညစ်တယ်ဟုတ်လားစိတ်ကအညစ်တရားတွေဖုံးလွှမ်းနေတယ်ဒါတွေစင်ကြယ်တဲ့အချိန်မှာဝေလေဆက်လေသိနေတဲ့အခိုက်တန်လေးမှာတဲ့နော်စိတ်ကဣတ္တကရာကြာနေတဲ့အခိုက်တန်လေးမှာတော့တဲ့ဘယ်စေတသိက်နဲ့ရှင်လဲဆိုကုသိုလ်စေတသိက်နဲ့ရှင်လဲတဲ့ဘယ်လိုကုသိုလ်စေတသိက်လဲဆိုရင်အာလောဘအာဒေါသအာမောဟဆိုတဲ့ကုသိုလ်စေတသိက်နဲ့ရှင်နေတဲ့အဲ့တော့ကုသိုလ်တွေဖြစ်နေတယ်တဲ့မဟာကုသိုလ်စိတ်တွေဖြစ်နေတယ်တဲ့ဒါတော့ကျွန်တော်တို့ကဒီဝင်လေဖွဲလေကိုသိတဲ့အချိန်မှာတခါတိလို့ရှိရင်ကုသိုလ်တခါဖြစ်တယ်နောက်တခါဝင်လေဖွဲလေဖြစ်ရင်ကုသိုလ်တခါဖြစ်တယ်ဒါကြောင့်မလို့ဒါကိုတခါတဲ့ဖတ်ခါဖတ်ခါသိအောင်ကျွန်တော်တို့ကဝါညာအားထုတ်ဒါကိုဘာဝနာလို့ခေါ်တယ်ဘာဝနာဆိုတာဖတ်ခါဖတ်ခါဖတ်ခါဝါညာအားထုတ်တာကိုဘာဝနာလို့ခေါ်အဲ့ဒီတော့တဲ့ဘာဝနာဆိုတာဘာဝေတ္တပါတိဘာဝနာတဲ့နော်လွန်စွာအကျိုးရှိတော်ကြောင့်တစ်ချိန်ဖြစ်တဲ့တစ်ချိန်ဖြစ်ပြီးလျှင်တဲ့ချိန်ဖန်များစွာဖြစ်အောင်တဲ့ကြိုးစားရမယ်တဲ့အဲ့ဒါဘာဝနာအဲ့တော့ဝင်လေထွက်လေကိုဒီကြိမ်ဖြစ်လိုက်တယ်ဟုတ်လားသူ့လိုရှိစိတ်တွေနဲ့ရှင်နေတယ်ဟုတ်လားအဲ့တော့သမာဓိဖြစ်တယ်အဲဒီမဟာကုသိုလ်စိတ်တွေဖြစ်တယ်နောက်တစ်ခါထပ်ဖြစ်အောင်လို့ထပ်ဖြစ်အောင်လို့အဲ့လိုထပ်ခါပွားများအထုတ်ရဲနဲ့ဒါဘာဝနာလို့ခေါ်နော်အဲ့ဒါသတိထားပေါ့နော်အဲ့လိုအကျိုးရှိပါတယ်တဲ့အဲ့တော့တဲ့ကျွန်တော်တို့ကတဲ့ဒီသမာဓိဖြစ်အောင်ဟာလုပ်နေရတာကမဲခင်၈ပါးလမ်းကြောင်းအတိုင်းလိုက်ပြီးတော့သီလမဲခင်ကိုကျွန်တော်တို့၈ပါးသီလတို့အိန္ဒြေယတံရသီလတို့စောင့်ခင်းလို့သီလဝိတုဒ္ဓိဖြစ်ပြီးသီလစင်ကြယ်မှုတော့ကျွန်တော်တို့ရပြီအဲ့ဒီပေါ်မှာအခြေခံပြီးတော့အခုမနေ့ကစပြီးတော့စိတ်တဝိတုဒ္ဓိဖြစ်အောင်စိတ်ကိုတဲ့ဟုတ်လားတန်ရှင်းအောင်လုပ်တယ်စိတ်တဝိတုဒ္ဓိဆိုတာစိတ်ကိုညင်ညူးတဲ့ဟုတ်လားမေဝနာတရားတဲ့အောင်ကြွားအောင်တဲ့ကျွန်တော်တို့အာနာပါနသမာဓိထူတောင်းပြီးတော့နော်ကျွန်တော်တို့အလုပ်လုပ်ခဲ့တော့တဲ့ကျွန်တော်တို့စိတ်တဝိသုဒ္ဓိကုသိုလ်စိတ်တွေဖြစ်နေတယ်တဲ့နော်အဲ့တော့အဲ့ဒီလိုသမာဓိဖြစ်တဲ့ရှုရှင်တဲ့စိတ်ကလေးကိုတဲ့ကျွန်တော်တို့ရမှာနောက်တစ်ချက်ကျွန်တော်တို့ပညာစခန်းကိုတက်လို့ရအဲ့တော့တဲ့အခုဒီအာနာပါနကိုသမာဓိဖြစ်အောင်တဲ့ကျွန်တော်တို့အားကိုရမှာလားတခြားဘာမှမရှိဘူးနော်အလုပ်လုပ်ရမှာတော့မြတ်စွာဘုရားကလမ်းကတော့ဗာပြထားတယ်တမဝါယမတမတတိတဲ့တမသမာဓိနော်ကောင်းသောဝါယမကိုတဲ့အားစိုက်ပြီးတော့အခြေခံပြီးတော့ကောင်းသောတတိကိုထားပါတဲ့အာယုံတစ်ခုပေါ့အဲ့လိုအာယုံတစ်ခုပေါ့မှာထားလို့ရှိရင်တမာဓိဆိုတာဖြစ်လာပါတယ်ဒီတော့ဝရိယနဲ့စတိပေါင်းစပ်လိုက်ရင်သမာဓိဖြစ်တယ်။ဒါကမြတ်စွာဘုရားဒီလမ်းပြောတာ။အဲ့တော့အလုပ်လုပ်တဲ့အခါကျတော့ကျွန်တော်တို့ကအာကူရမှာကျွန်တော်တို့စောစောကပြောခဲ့ပြီးပါပြီ။ကျွန်တော်တို့လက်နဲ့၅ပါးကိုအာကူရမယ်သမာဓိဖြစ်အောင်။ပထမပါလေဆိုတော့ကဗာဆိုတဲ့ယုံကြည်မှုရှိရတယ်တဲ့။အခုပဲဟုတ်လားဘုရားတရားသံဃာဘုရားယုံကြည်လို့ဒီတရားကိုဟုတ်လားအားထုတ်နိုင်ဖို့ယုံကြည်လို့ဒီလာကြပြီဒီလာကြပြီတော့အခုအားထုတ်ကြပြီဆိုတော့ဓမ္မတရားတွေကတဲ့ကျွန်တော်တို့ရှိသေးတော့ဖြစ်နေပြီအဲ့ဒါဓမ္မရှိမှလည်းတဲ့ဒီလိုယုံကြည်မှုရှိမှအဲဒါကြောင့်မိမိအလုပ်ကိုယုံကြည်မှုရှိမှအလုပ်ကဘာလိုက်လာလဲဆိုလို့ရှိရင်တဲ့နောက်ကဝရိယဆိုတာလိုက်လာဓမ္မတွေရှိမှဝရိယဆိုတာလိုက်လာဝရိယလိုက်လာလို့ရှိရင်တဲ့တတိဖြစ်လာတယ်တတိဖြစ်လာလို့ရှိရင်တဲ့သမာဓိဖြစ်လာတယ်ဝရိယလိုက်လာတဲ့အခါကျတော့တတိဖြစ်တယ်တတိဖြစ်လာတဲ့အခါကျတော့ဝင်လေထွက်လေကိုကိုတတိကပ်ပြီးတော့မှတ်လို့ရတယ်အဲ့လိုဝင်လေထွက်လေကိုတတိကပ်ပြီးမှတ်လို့ ဝင်လေထွက်လေကိုအဆက်မပြတ်မှတ်နိုင်လို့ရှိရဲ့เนาะအဲ့တော့တမာရီဆိုတဲ့သဘောတရားကိုကြားလာတယ်အဲ့တော့တရားရှိမှဝရိယရှိတယ်ဝရိယရှိမှတတိဖြစ်တယ်တတိဖြစ်မှတမာရီဖြစ်တယ်ဟမ်အဲ့လိုတမာရီဖြစ်မှကျွန်တော်တို့ကနောက်တစ်ချက်ပညာစခန်းကိုတက်လှမ်းလို့ရမယ်အဲ့ဒီလက်နဲ့ငါကိုအားကြီးကိုကျွန်တော်တို့ကတရားအားထုတ်တဲ့ခါကျရင်ဒါကိုပဲအားကိုရမယ်ဒါတွေကပါတယ်လဲဆိုဒါကုသိုလ်စေတသိက်တွေနော်ကုသိုလ်စေတသိက်တရားဆိုတာလည်းကုသိုလ်စေတသိက်နော်အဲ့တော့တရားတို့ဝရိယတို့တတိတို့သမာဓိဆိုဆိုတဲ့ပညာဆိုတာကဒါကုသိုလ်စေတသိက်ထဲမှာပါနေတာပဲနော်အဲ့တော့ဝရိယဆိုတာကတော့ဟုတ်လားနှစ်ဖက်ရတဲ့စေတသိက်ဆိုတော့ဒီမှာကုသိုလ်လုပ်နေတဲ့အချိန်မှာတော့ဒီဝရိယကုသိုလ်ပဲပူပါသွားနော်အကုသိုလ်လုပ်တဲ့ခါကျတော့ဝရိယဆိုတာပါတယ်စေတသိက်ကိုရှင်းပြရင်တော့နှစ်ဖက်ရစေတသိက်ဆိုတော့ဒါကျွန်တော်တို့ကဒီမှာဖြစ်နေတဲ့ဝရိယတော့ကုသိုလ်စေတသိက်ကထက်တာအဲ့တော့ကုသိုလ်ကြီးဖြစ်နော်အဲ့ဒါလို့ကျွန်တော်တို့ဒီလိုသဘောပေါက်ပြီးတော့အားထုတ်မယ်ဆိုရင်တော့သမာဓိဆိုတာဖြစ်လာပါတယ်အဲ့တော့ကျွန်တော်တို့ကဒါကိုရှင်းရှင်းလင်းလင်းပြပြသားသားနဲ့နားလည်လို့ရှိရဲ့ကျွန်တော်တို့ပြောနေတာကတော့ဒါလဲဆိုတော့အဲဒီဘာဝနာမရဉာဏ်နဲ့ကျွန်တော်တို့ကအာထုတ်အခုပြောနေတာကသုတမရဉာဏ်ဒီပေါ်မှာသုံးသပ်ပြီးတော့ဟုတ်လားစိတ်နာမရဉာဏ်ဖြစ်မယ်ဆိုတော့လဲဘာဝနာမရဉာဏ်ဆိုတာအခုကိုယ်တွေ့ဉာဏ်တွေ့ကိုယ်တွေ့အောင်လုပ်နေတဲ့အလုပ်ပါတော့ဒါဘာဝနာမရဉာဏ်နော်အဲ့တော့ကျွန်တော်တို့ကလက်တွေ့လုပ်တဲ့ခါကျတော့မှဒါသူတွေ့ညာတွေ့တဲ့ခါကျမှအော်တမာရီဆိုတာဖြစ်ပါလားတမာရီဖြစ်လို့ရှိရဒီသဘောတရားတွေဟုတ်လားခံစားရပါလားတမာရီမဖြစ်တဲ့ခါစိတ်ကဟုတ်လားနိဗ္ဗာန်တရားတွေဖုံးလာနေတဲ့ခါကျတော့စိတ်ကဆဲပါလားညစ်ပါလားစိတ်ကပြန့်လွယ်ပါလားစိတ်ကထိုင်းပါလားမှိုင်းပါလားအဲ့ဒီဟာတွေကကိုယ်ကိုယ်တိုင်းသိတာအဲ့တော့ကိုကဘာလုပ်ရမလဲဆိုရင်နိဗ္ဗာန်တရားတွေကိုကဲအောင်နော်သမာဓိသမာဓိမှာခုနပြောတဲ့ဝရိယတတိယတောင်းစားလိုက်ရင်သမာဓိဖြစ်တယ်ဆိုတော့ဝရိယကိုအခြေခံပြီးတော့တတိဆိုတာကတော့ဒီအကုသိုလ်တရားတွေကို तू ကတားနိုင်နော်တားနိုင်ဆိုတော့တတိယသူ့မှာတားနိုင်တဲ့သဘောတရားရှိတယ်တတိယတမန်နဲ့သူတယ်တမန်ကရေမွင်အောင်တားနိုင်တယ်ပဲတဲ့တတိဆိုတာလေအာယုံ6ပါးနဲ့တွေ့ထီတဲ့အပေါ်မှာအကုသိုလ်မဖြစ်အောင်တတိလေးကတ်ထားလို့ရှိရင်တဲ့အကုသိုလ်မဖြစ်အောင်ကိုကဆောင်ရွက်နိုင်တယ်တဲ့အဲ့ဒါကျွန်တော်တို့အာကိုရမတရားပဲတဲ့နော်အဲ့တော့တဲ့ဒီနေ့ဆိုလို့ရှိရင်ဓမ္မရီဖြစ်တဲ့ပုံကူတွေလည်းအဲဖြစ်မှာပေါ့လေမဖြစ်သေးတဲ့ပုံကူတွေလည်းထပ်ပြီးတော့ဖြစ်အောင်ကြိုးစားဖို့ပဲရှိတယ်ဆိုတော့3ရက်မှာဒီနေ့ဆိုလို့ရှိရင်မရိယာတဲ့တော့အဲ့ဒါပူကောင်းမယ်စိတ်ပြီးတော့ကြောင်းကြဆိုင်ပြီးတော့ဟာလာမရှိရတဲ့ပုံပုံတွေလည်းရှိမယ်ဟာလာမနေရနဲ့တော့မတူဘူးမနေရလွင့်တာကများမယ်ဒီနေ့လွင့်တာနည်းမယ်ဒီလွင့်တဲ့စိတ်ကိုဟိုကဘယ်လိုဒီဝရိယနဲ့တတိနဲ့ဟာလာကိုအခြေခံပြီးတော့ဒီစိတ်ကိုလည်းတခုစီတော့အာယုံမှာသူစိတ်ဆိုင်ဆိုင်နဲ့စိုက်ထားလို့လို့ရှိရင်ဒါသမာဓိဆိုတာဖြစ်လာတယ်နော်အဲ့တော့ဒါစူးစားရမယ်နော်စူးစားရမယ်ဆိုတော့ကျွန်တော်တို့အခုဒုတိယနေ့ဆိုရင်တချို့သမာဓိတွေတော်တော်ဖြစ်လာတဲ့ပုံကိုယ်တွေလည်းရှိကြမှာနော်မဖြစ်သေးတဲ့ပုံကိုယ်ကလည်းဖြစ်အောင်အခုပြောတဲ့နည်းနဲ့ဆက်ပြီးတော့စူးစားကြပါအောင်အဲ့တော့တမာရီဖြစ်လာတဲ့ပုံကိုယ်လေးဆိုရင်နဲ့ဒီနေ့ဆိုရင်နဲ့ဒါဖြစ်လာတယ်ဆိုရင်တမာရီလေးဖြစ်လာတဲ့စိတ်ကြိုက်တဲ့ရတာလေးအခိုက်တန်လေးကြာနေတဲ့အချိန်လေးမှာတဲ့တမာရီရဲ့အင်္ဂါဖြစ်တဲ့နမိတ်ကိုပေါ်တတ်တယ်တဲ့နမိတ်နမိတ်ဆိုတာဘာလဲဒီလိုထိုင်းနေရင်တဲ့မိမိရဲ့မျက်စိကိုမှိတ်ထားရင်ရှေ့မှာအလင်းရောင်လေးတွေပေါ်တတ်တယ်နော်တိမ်ဖို့တိမ်ရွေးလေးလေးဖြူဖြူအငွေလေးတွေကိုပေါ်တတ်တယ်ပြီးတော့ဆရာစီစစ်ဒီလက်တယ်လို့ပေါ့ဆရာစီလက်တယ်လို့ဖြတ်တယ်ဖြတ်တယ်လေအဲ့လို အလင်းရောင်လေးတွေပေါ်တတ်တယ်။တချို့လဲဒီအလင်းရောင်ထဲမှာသူထိုင်နေရတယ်လို့ပဲလင်းနေတယ်လို့ပဲအဲ့ဒီလိုအာရုံထဲမှာလာပြီးတော့စိတ်ထဲမှာလာပေါ်တတ်တယ်။ဒါကဘာတွေလဲဆိုတော့သမာဓိဖြစ်တဲ့နမိတ်ပဲ။ဒါတွေမကောင်းဘူးလားဆိုတော့ကောင်းပါလေ။နော်။အဲ့ဒီနမိတ်တရားတဲ့သမာဓိဖြစ်ပြီးဆိုတဲ့သဘောတရားကိုတဲ့သူပြတာ။အဲ့တော့ဒါဘာခေါ်လဲဆိုရင်တဲ့ဥက္ကဟနမိတ်ကိုခေါ်တယ်နော်။ဆရာကြီးလည်းခေါ်တော့ပါ။အဲ့ဒီနမိတ်ကလေးတွေပေါ်လာလို့ရှိရင်တဲ့ဒီနမိတ်ကလေးတွေအားတဲ့ဖြတ်နဲ့ဖြတ်ခနဲ့ပေါ်လာတာပါ။ခဏလေးပါ။ပြီးတော့ပျောက်သွားတာ။ပျောက်သွားတာ။အဲ့တော့တချို့အဲ့ဒီလိုဖြစ်လာလို့ရှိရင်ဘာလို့ ਆ မလဲလို့မေးကြ။အဲ့တော့ကျွန်တော်တို့ကအဲ့ဒီလိုနမိတ်ကလေးတွေညာအယောင်လင်းလေးတွေကြာစီလက်တလို့ဟုတ်လား။အဲ့ဒီလိုတိမ်မိုးတိမ်မွေလေးတွေအဲ့ဒါလို့ရှေ့မှာလာပြီးတော့ပေါ်လာလို့ရှိရင်တဲ့ဒီနမိတ်နောက်ကိုမလိုက်ပါနဲ့ဒီနမိတ်ကိုဖြောက်လိုက်ပါအဲ့တော့ဘာလို့ ਆ မလဲဆိုရင်ဝင်လေထွက်လေကိုပဲပြန်ပြီးတော့ဖတ်ပါတော့ဒါပြည့်လို့ဆိုတာနမိတ်နောက်ကိုလိုက်လိုက်လို့ရှိရင်ဒီဝင်လေထွက်လေကကြောက်ပါနော်ဝင်လေထွက်လေကမှတ်ထားတဲ့စိတ်ကဒီမှာပြက်သွားသမာဓိပြက်သွားဟိုနမိတ်နောက်ကိုလိုက်အဲ့ဒါကြောင့်နမိတ်နောက်ကိုမလိုက်ပါနဲ့လို့ကျွန်တော်ပြောတယ်။အဲ့လိုဟာမျိုးပေါ်လာရင်ကိုဘာလို့ရမလဲ။ဝင်လေထွက်လေပဲပြန်ရှု။ဒီပေါ်မှာပဲတုံ့တာ။နမိတ်ကသူ့ဟာသူပေါ်ရင်ပေါ်ပြီ။ကိုကတော့အဲ့ဒီနမိတ်နောက်ကိုလိုက်လိုက်လို့ရှိရင်ဒီပါတမာရီကပြက်သွား။နော်။အဲ့ဒါကြောင့်မလုပ်ပါနဲ့လို့ပြောတာ။ဆိုတော့လေဒီနမိတ်ဆိုတာကတော့ကောင်းတဲ့သဘောတရားပါ။တမာရီဖြစ်တယ်ဆိုတဲ့သဘောတရားပါ။ဘုရားနမိတ်ကိုခေါ်တယ်เนาะအဲ့ဒါတမာတိလေးဖြစ်လာရင်ဒီလိုပေါ်တတ်တယ်တဲ့အဲ့တော့နမိတ်နောက်ကိုလိုက်လိုက်လို့ရှိရဲ့တဲ့ဒီပါဝင်လေထွက်လေကလွတ်သွားတယ်ဒါကြောင့်မလို့ဒီဟာပဲပြန်ပြီးတော့ဝင်လေထွက်လေကိုပြန်မှတ်ပါကျွန်တော်တို့ကတဲ့ဇံဘက်ကိုသွားမဲ့ပုံပုံလို့မဟုတ်เนาะကျွန်တော်တို့ကဒီတမာတိ၃ရက်ကိုထူထောင်ပြီးလို့ရှိရင်ဒီရရှိတဲ့တမာတိအားနဲ့ကျွန်တော်တို့ကနောက်တစ်ချက်ဖြစ်တဲ့ပညာစခန်းကိုတက်မဲ့ပုဂ္ဂိုလ်အဲ့တော့ဒီတော့ကျွန်တော်တို့ဘာခေါ်လဲဘယ်လိုခေါ်လဲဆိုရင်တဲ့ဝိပဿနာယာနိကာလို့ခေါ်တယ်။သမာဓိဘက်ကိုလိုက်တဲ့ပုဂ္ဂိုလ်တွေကတော့သမထယာနိကာလို့ခေါ်တယ်။အဲ့ဒီသမာဓိဘက်ကိုလိုက်တဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီနမိတ်နောက်နမိတ်ကိုလိုက်။လိုက်ပြီးတော့ဒီနမိတ်ကလေးကိုပေါ်အောင်သူတို့စူးစားတယ်ထပ်စူးစားတယ်။ဒီနမိတ်ကလေးကလည်းခဏလေးခဏလေးပေါ်တယ်အဲ့တော့အများကြီးရက်ပေါင်းများစွာရှုပြီးတိုင်အောင်ဒီနမိတ်ကတည်ငြိမ်မှုကိုမရနိုင်အဲ့တော့ဘယ်အထိသူတို့လိုက်ရလဲဆိုဒီနမိတ်ကိုတည်ငြိမ်တဲ့သဘောတရားလေးဖြစ်လာအောင်ဒီနမိတ်ပေါ်မှာစူးစူးဆိုင်ဆိုင်နဲ့စိုက်ရှိအဲ့တော့နမိတ်နောက်ကိုလိုက်အဲ့တော့အဲ့ဒီခါကျတော့ဒီဇံဘက်လိုက်တဲ့ပုံကိုကျတော့ဒီနမိတ်ကိုခဏတော့မတည်ငြိမ်တဲ့နမိတ်ကလေးတွေဖြတ်ခနဲ့ဖြတ်ခနဲ့ဖြစ်ပေါ်တဲ့နမိတ်ကလေးတွေကိုတည်ငြိမ်အောင်သူတို့ဒီစိတ်ကိုစူးစူးဆိုက်ဆိုက်ဒီနမိတ်ပေါ်မှာစိုက်တာစိုက်ထားလို့ဒီနမိတ်ကတည်ငြိမ်တဲ့အဆင်ရောက်ပြီဆိုလို့ရှိရဲ့ဒီနမိတ်ပေါ်မှာပဲနမိတ်ကိုကိုကဒီနမိတ်ပေါ်မှာဒီအာယုံကိုနမိတ်ဆိုတဲ့အာယုံကယူလိုက်ပြီးတော့ဒီသမာဓိဖြစ်အောင်လုပ်တယ်နော်အဲ့တော့ဒီနမိတ်နဲ့သူတို့နမိတ်ကလေးငြိမ့်လာပြီဟုတ်လားနမိတ်ကလေးကတည်ငြိမ်တဲ့သဘောတရားလေးဖြစ်လာပြီဆိုအဆင့်ရောက်ရင်တော့ဒါအပ္ပနာတမာတိဆိုတဲ့အဆင့်ကိုရောက်သွားနော်အဲ့တော့တမာတိမှလည်းတဲ့ကျွန်တော်တို့ကပြောကြည့်တာကအဆင့်၃ချက်ရှိတယ်အဆင့်၃ချက်ဆိုတာကဒီပထမအဆင့်ကတော့ခဏိကတမာတိဆိုတာရှိတယ်ခဏိကတမာတိဆိုတာအခုကျွန်တော်တို့ဒီနေ့လို့အာနာပါနာဆိုတဲ့ဝင်လေထွက်လေပေါ်မှာတဲ့အခိုက်တခိုက်တဆက်မပြမှတ်နိုင်တဲ့အခိုက်တံလေးကိုတဲ့ဒါခဏိကတမာတိနော်အင်္ဂလိပ်လိုတော့ momentary total concentration ကိုနော်အဲ့ဒီခဏိကတမာတိကတဲ့တမနစ်နမနစ်၃မိနစ်လောက်ပေါ်လေဝင်လေထွက်လေကိုအချက်မပြမှတ်နိုင်လို့ရှိရဲ့ဘယ်အဆင့်ရောက်ကြလဲဆိုခဏိကတမာတိအဆင့်တော့ရောက်ပြီအဲ့ဒါလို့သတ်မှတ်လို့ရပါတယ်အဲ့တော့ဒီနေ့10မိနစ်လောက်ရတယ်9မိနစ်လောက်ရတယ်ဆိုရဲ့ ဒီ10မိနစ်5မိနစ်ကဝင်လေထွက်လေကလွယ်ပြီးဘာမှမသိဘူးအဆက်မပြတာမှတ်လို့ရတယ်အဆင့်ကိုရောက်ရင်တော့ခဏိကသမားကြီးအဆင့်တော့ရောက်ပြီလို့အဲ့ဒီလိုကျွန်တော်တို့ကတတ်မှတ်လိုက်ကိုကကိုလည်းအဲ့ဒါလိုပဲသိထားပါဒီတဲ့ပို့ပြီးတော့ကြာကြာလေး5မိနစ်ကလာဥပမာ6မိနစ်9မိနစ်ပေါ့လေစသည်ဖြင့်အဲ့ဒါလောက်အထိအဆက်မပြဝင်လေထွက်လေလို့မှန်နိုင်တဲ့ပုဂ္ဂိုလ်ကတော့တဲ့ဘယ်အဆင့်ရောက်သွားလဲဆိုရင်ခုနပြောတဲ့ဥဇာသမารီရောက်အဲ့တော့ဥဇာသမารီမှာခုနပြောတဲ့နမိတ်ကလေးတွေပေါ်အဲ့တော့နမိတ်ကလေးတွေပေါ်တဲ့ပုဂ္ဂိုလ်ကတော့ဒီဥဇာသမารီအဆင့်ကိုရောက်ပြီပေါ့ဒါကတော့အင်္ဂလိပ်ကို neighborhood concentration လို့ခေါ်တာဟာအဲ့ဒီဥဇာသမารီကနေတဆင့်တက်မယ်ဆိုရင်တဲ့ဒီနမိတ်ကလေးကဒီကိုဝင်လေထွက်လေပေါ်မှာတဲ့နော်အကြာကြီးမှတ်လို့ရသွားတယ်ဥပမာနာယူကလောက်15မိနစ်လောက်ပတ်တလောက်အထိဟုတ်လားစိတ်ပြန်အာရုံတွေဘာမှမဝင်မဲနဲ့ဒီဝင်လေထွက်လေပေါ်မှာစိတ်ကဧကကရာပတ်တလောက်အချိန်ကြာကြာလေးရသွားရင်ဟောတဲ့ဘယ်အဆင့်လောက်ရောက်သွားသလဲဆိုအပ္ပနာတမာတိ total concentration ရတဲ့ဒီကအဲ့ဒီအချိန်ကတော့ကျွန်တော်တို့ဒီ၃ရက်နဲ့မရောက်နိုင်ပါဘူးကျွန်တော်တို့အများဆုံးရောက်နိုင်ရင်နမိတ်ကလေးတွေပေါ်လာရင်ဥပ္ပဟနမိတ်လောက်ကျွန်တော်တို့ပေါ်လာလို့ရှိရင်ဒါဥပ္ပဇာရပမာတိရအဲ့တော့ကျွန်တော်တို့အခုဒီလူတိုင်းလူတိုင်းတော့ဒီ၃ရက်မှာဘယ်အချိန်ရောက်ဖို့လဲဆိုတော့အခုအောက်ဆုံးအချိန်ဖြစ်တဲ့ခဏိကသမာဓိကိုတော့ရအောင်ကျူစားကြပါခဏိကသမာဓိဆိုတော့အခိုက်တအခိုက်တန်လေးမှာဒီဝင်လေထွက်လေကိုဟုတ်လားဒီတခြားအာယုံတွေမဝင်မဲနဲ့ဝင်လေထွက်လေကိုတစ်ဆက်တည်းပြနေတဲ့အဆက်မျိုးကိုရောက်အောင်ကျူစားကြပါအဲ့တော့အချိန်ကာလအားဖြင့်ဆိုရင်တော့တစ်မိနစ်နှစ်မိနစ်ပေါ့နည်းနည်းလေး၃မိနစ်အထိပေါ့အဲ့ဒါကျူစားကြပါဒါခဏိကသမာဓိပေါ့နော်ဒီဝေလေထွက်လေကိုရေတွက်ပြီးကြည့်မယ်ဆိုရင်အခါ50 60 90လောက်ကိုကိုကအဆက်မပြမှတ်နိုင်ပြီးတော့နော်အဲ့ဒီခါကျမှလွင့်သွားလို့ရှိရင်တတိလေးကထားတဲ့ခါကျရဲနဲ့လွင့်နေဆိုရင်မိမိစိတ်ကလွင့်လွင့်နဲ့တခါရဲ့သိသွားတာအဲ့တော့လွင့်လို့ရှိရင်တခါပြန်မှတ်တော့လွင့်တာနည်းပြီးတော့ဒီမှာသိတာများရဲ့နောက်တစ်ချိန်ထပ်ပြီးတော့သမာဓိလေးဖြစ်လာအဲ့တော့ခဏိကသမာဓိဆိုတာအခိုက်တန့်ခိုက်တန့်ခိုက်တန့်လေးမှာဖြစ်နေတဲ့သမာဓိကိုဒါခဏိကသမာဓိခေါ်တာ။အဲဒီခဏိကသမာဓိကိုရပ်ပြန်ကိုသိရကြမှာသေးတယ်။အ ਨੇ ဆုံးဒီခဏိကသမာဓိတော့လူတိုင်းလူတိုင်းရအောင်ကြိုးစားကြပါ။ဒီနေ့ဆိုရင်လည်းရတဲ့လူအများကြီးရှိမှာပါ။နော်။ဆိုတော့လည်း10မိနစ်လောက်ဆိုတော့နည်းသေးတယ်။ဟုတ်လား။10မိနစ်3မိနစ်လောက်အထိကိုဟုတ်လား။ဒီဝင်လေထွက်လေကိုတစ်ဆက်တည်းမှတ်နိုင်အောင်ပြည့်ပြည့်အာရုံနဲ့မဝဲအောင်တစ်ဆက်တည်းမှတ်နိုင်အောင်ကြိုးစားကြပါအဲ့တော့အဲ့ဒီခဏိကသမားကြီးအရှင်ကိုရောက်ရင်တဲ့ကျွန်တော်တို့လက်ဖြာညံ့နေကြလို့ရှိရင်ပညာစခန်းကိုတက်လှမ်းလို့ရပြီဟုတ်လားပညာစခန်းတက်လှမ်းလို့ရပါအဲ့တော့ပညာစခန်းကိုတက်လှမ်းရမယ်ဒါတော့သီလသမားကြီးပညာမှာကျွန်တော်တို့သီလအနေနဲ့တော့ကျွန်တော်တို့သီလဝိတုဒ္ဓိဖြစ်ပြီးသမารီအနေနဲ့တော့စိတ်တဝိတုဒ္ဓိကျွန်တော်တို့ဖြစ်နေပြီဟုတ်လားဖြစ်တဲ့နောက်ဖြစ်နေပြီနေ့ပြန်တရားကြံတယ်ခဏိကသမารီရရင်ဒါစိတ်တဝိတုဒ္ဓိလေးတော့ဖြစ်လာပြီအဲ့ဒီစိတ်တဝိတုဒ္ဓိဖြစ်လို့အခုရရှိတဲ့ခဏိကသမารီအားနဲ့ကျွန်တော်တို့ကဝိပဿနာဆိုတဲ့ပညာစခန်းကိုတက်လှမ်းရမှာပါအဲ့တော့ဝိပဿနာကိုတက်လှမ်းတဲ့အခါကျတော့မဲ့ကျင်၈ပါးမှာတဲ့နော်ကမာဝါစာကမာကမန္တတမအာဇီဝဆိုတာကတော့သီလမဲ့ကျင်တမဝါရမတမတတိတမသမာဓိဆိုတာကတော့ပညာမဲ့ကျင်တမသင်္ကပ္ပနဲ့တမဒိဋ္ဌိတမခုနသီလမဲ့ကျင်မဟုတ်ပါဘူးသမာဓိမဲ့ကျင်တမဝါရမတမတတိတမသမာဓိဆိုတာကဒါကျွန်တော်တို့ဒီတမဓိမဲ့ကျင်ပညာမဲ့ကျင်ကတော့တဲ့တမာသင်္ကပ္ပနဲ့တမာဒိဋ္ဌိတမာသင်္ကပ္ပနဲ့တမာဒိဋ္ဌိဆိုတော့ ဓမ္မသင်္ကပ္ပဆိုတာဘာလဲဆိုတော့ကောင်းစွာရှင်ရှင်သုံးတတ်ခြင်းเนาะအဲ့ဒီလိုကောင်းစွာရှင်ရှင်သုံးတတ်လို့ရှိရင်တမာဒိဋ္ဌိဆိုတဲ့အမြင်ရဲ့စင်ကြယ်မှုတွေရလာတယ်အဲ့ဒါပညာသခန်းကိုတက်လန်းတဲ့အခါကျတော့ကျွန်တော်တို့ဘာပညာလဲဆိုဝိပဿနာပညာကိုကျွန်တော်တို့တက်လန်းပါတယ်เนาะဒီတမာသင်္ကပ္ပဆိုတာကောင်းစွာရှင်ရှင်ခြင်းဆိုတာဘယ်ပေါ်မှာရှင်ရှင်လဲဆိုလို့ရှိရင်ဒီ ਪਰ မတ္တရားဒီဟုဆိုယုံ난တရားတွေပေါ်မှာကျွန်တော်တို့ရှင်းရှင်းသုံးသပ်ရမယ်တဲ့အဲ့တော့ယုံ난သဘောတရားတွေက ਪਰ မတ္တဘောတရားတွေဆိုတော့ရဲ့ရှိနေမြင်လို့မရနော်ကိုယ်ရဲ့ဉာဏ်တွေတော့တွေ့လို့ရတယ်ဒါပေမဲ့အဲ့ဒီယုံ난သဘောတရားတွေကိုတဲ့ထင်ထင်ရှားရှားသိနိုင်အောင်တဲ့သီလကိုအခြေခံပြီးတော့သမာဓိအားနဲ့နော်ရှင်းရှင်းသုံးသပ်မှာသမာသင်္ကပ္ပဖြစ်တယ်သမာသင်္ကပ္ပဖြစ်တဲ့ဝိပဿနာဒီတရားကိုပွားများအားထုတ်လို့ရတယ်။ဒါဝိပဿနာဆိုတာဘာလဲ။သမာသင်္ကပ္ပပါပဲ။ဝိပဿနာဆိုတာကျင့်ရတဲ့ခွာပြီးတော့ပရမသဘောတရားတွေပေါ်မှာရှင်းရှင်းသုံးသပ်တယ်ဆိုတာကလက်ပြန်ကြားလို့ရှိရင်ကျွန်တော်တို့ဝိပဿနာကူးတဲ့အချိန်မှာမကူးခင်ဝိပဿနာဆိုတာဘာလဲဆိုတာကျွန်တော်တို့ပြောပြမှာပါ။အသေးစိတ်ပြောပြမှာ။အဲ့တော့ဒီနေ့ကိုဒီနေ့ကတော့ဒုတိယနေ့သမာဓိထူထောင်တဲ့ဒုတိယနေ့မြောက်နေ့ဖြစ်သွားပြီ။ရတဲ့တော့လည်းရပြီ။အ ਨੇ ဆုံးခဏိကသမာဓိတော့ရပြီ။အဲ့ဒီခဏိကသမာဓိကိုလက်ပြန်ပို့ပြီးတော့ခိုင်ရဲအောင်ကြိုးစားအထုပ်ဖို့ရှိတယ်။အဲ့တော့ဒီခဏိကသမာဓိလေးရလို့လက်ပြန်ညနေကြလို့ရှိရဲ။ကျွန်တော်တို့ဝိပဿနာကျက်လမ်းမယ်။ဝိပဿနာပညာသခန်းကိုတက်လာမယ်အဲ့ဒီကကြတော့ဝိပဿနာဆိုတာဘာလဲဆိုတာညနေကြတော့အသေးစိတ်ရှင်းပြမယ်လက်ပြကျွန်တော်တို့ရဲ့ကျေးဇူးရှင်ဆရာကြီးဥပသင်ကလည်းလက်ပြကိုဝိပဿနာအကြောင်းကိုအသေးစိတ်ဟောပြမှာပါအဲ့တော့အဲ့ဒီတရားကိုလည်းသိသိချာချာနားကြပါအဲ့ဒီနားပြီးတဲ့အခါကျရင်ကျွန်တော်တို့ထပ်ပြီးတော့ရှင်းပြတဲ့အခါကျတော့ပို့ပြီးတော့ရှင်းလင်းသွားမယ်ဝိပဿနာဆိုတာဘာလဲဆိုသူပဲဝိပဿနာဆိုတာဘယ်လိုပွားများအထုတ်တယ်ဆိုတာကျွန်တော်တို့ကကိုယ်တွေ့ဉာဏ်တွေ့တွေ့အောင်ကျွန်တော်တို့ကရှင်းပြသွားမှာပါအဲ့တော့ကျွန်တော်တို့အခုဒုတိယနေ့ရောက်နေပြီဟုတ်လားလိုအပ်တဲ့ဝရိယနဲ့လိုအပ်တဲ့တတိနဲ့နော်ဒီစူးစမ်းပြီးတော့အထုတ်သွားမယ်ဆိုရင်တမာတိဆိုတာဖြစ်လာမှာပါအဲ့တော့မြတ်ဖျံကိုဝိပဿနာတရားတက်ကိုကူးနိုင်အောင်ပညာစခန်းကိုတက်လန်းနိုင်အောင်เนาะကြိုးစားပြီးတော့ဆက်လက်ပြီးတော့အားထုတ်ကြပါလို့ကျွန်တော်တို့ကမေတ္တာရက်ခံအပ်ပါတယ်ခင်ဗျာ
ရှင်မရောက်လာကြပြီးတော့ကရှိပါဒီလားစောင့်ထဲပြီးတော့အာနာပါနသမထာနဲ့တမာတိထူတောင်းတာ၃ရက်မြောက်နေ့ဖြစ်သွားတယ်နော်။၃ရက်မြောက်နေ့ဖြစ်သွားတော့ကကျွန်တော်တို့အစကတည်းကပြောခဲ့ပါတယ်။ပထမနေ့ကတော့ကပြင်းမနဲ့ရဖို့မလွယ်ဘူး။နော်ကျွန်တော်တို့ခဏလေးပဲရမယ်ရပြင်းလွင့်လာတာများမယ်။ကာယကဒုက္ခတွေကလည်းများမယ်။ဒုတိယနေ့ကျတော့ကနည်းနည်းပိုပြီးရလာမယ်။အဲ့တတိယမြောက်နေ့ကြမှာပဲကျွန်တော်တို့စိတ်ကကြည်ငြိမ်မှုရလာပြီတော့ကတမာတိကဖြစ်တဲ့နေရာတော့ဖြစ်လာကြမယ်လို့ပြောခဲ့ပါတယ်နော်အဲ့တော့ဒီနေ့ဆိုလို့ရှိရင်ညာဖြစ်ပေါ်လေအ ਨੇ ဆုံးတော့ခဏိကတမာတိဆိုတဲ့ဝိပဿနာရှိလို့ရတဲ့တမာတိတော့အဆင့်နောက်တော့ရောက်ကြပါပြီဒီတော့ဒီနေ့ကစပြီးတော့ကျွန်တော်တို့ဒီပညာသခန်းဖြစ်တဲ့ဝိပဿနာတရားကိုပွားများအားထုတ်ကြရအောင်နော်အရင်ကပွားများအားထုတ်ခဲ့တာကတော့7ပါးဒီကနဲ့ဆောင်းထင်းပြီးတော့ကတမာတိထူထောင်ခဲ့တာကတော့ဒါသရဏတရားပဲเนาะအခုကျွန်တော်တို့ဝိပဿနာပညာပိုင်းကြတော့ကဒါဝိဇ္ဇာပဲရောက်တာเนาะကျွန်တော်တို့ဒီဝိဇ္ဇာသရဏတမ္ပဏောဆိုပြီးတော့ကဝိဇ္ဇာ3ပါးဝိဇ္ဇာ7ပါးသရဏတရား35ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဆိုတာဘုရားကုံတော်မှာပါတယ်မဟုတ်လားအဲ့တော့ဒီဝိပဿနာကတာချင်းဝိပဿနာဉာဏ်နဲ့ရရှိမှတာချင်းဝိကဖြစ်တယ်နော်အဲ့တော့ဒီနေ့ဝိပဿနာပွားများအားထုတ်ရမယ်တဲ့ဒီဝိပဿနာဆိုတာဘာလဲဆိုတာလည်းပဲသို့သောက ကျွန်တော်တို့ရဲ့ကျေးဇူးရှင်ဆရာကြီးဥပဒေကပြောသွားပြီးပါပြီ။ပြီးတော့ရှင်ပိတာဖြစ်နေပါကျွန်တော်တို့အနေနဲ့ကတော့ကဒါလေးကိုပေါ့လေ။ပွားများအမထုတ်ခင်ပြန်ပြီးမှတ်မိအောင်ဆိုတဲ့သဘောနဲ့ကျွန်တော်တို့ကထပ်ပြီးပြောပြတယ်။ဝိပဿနာဆိုတာဘာလဲတဲ့။ဝိပဿနာဆိုတာတဲ့။ပညာစဉ်သတိကြွားဝိသေသနာပတ္တိတိဝိပဿနာတဲ့။ကျင့်ရတဲ့နဲ့ကျင့်ရတရားတို့ကိုတဲ့ထပစ်တော်တဲ့ဘာလံပယ်ရှား၍တဲ့ပရမတ္ထဒီဟုသောယုံနိုင်တရားတို့ကိုတဲ့ဝိသေသနာတဲ့အထူးထူးအပြားပြားအခြင်းနဲ့ပတ္တိရှုတတ်မြင်တတ်၏တဲ့ဣတိတ္တမထိုးကြောင့်ဝိပဿနာဝိပဿနာမြည်၏တဲ့နော်ဝိပဿနာဆိုတာတဲ့ကျင့်ရတရားတွေကိုခွာပြီးတော့ကတဲ့ပရမတ္ထတဘောတရားတွေကိုထင်အောင်မြင်တော့ရှုတာကဝိပဿနာခေါ်ပါတယ်တဲ့နော်ဒီတော့ပထမအာတိရမယ်ဆိုတော့ပညာနဲ့ပရမတ်ဆိုတာကိုသိထားရမယ်နော်ဝိပဿနာပွားများအားထုတ်တယ်လို့ပညာကိုသွားရှုနေရင်ဝိပဿနာမဖြစ်တော့ဘူးနော်ဒီပရမတ်တရားကိုရှုနိုင်မှဝိပဿနာဉာဏ်ဖြစ်မယ်ဝိပဿနာပညာရတယ်အဲ့တော့ဒီပညာနဲ့ပရမတ်ဆိုတာဘာလဲဆိုတာအရင်သိထားသိထားပြီးတဲ့အခါကျတော့မှနောက်တစ်ဆင့်ဟာတဲ့ဝိဝိဒေနာတဲ့အနိစ္စကြီးအာကာရိဏပပ္ပတိတိဝိပဿနာတဲ့ဝိဝိဒေနာတဲ့အထူးထူးအပြားပြားအခြင်းတဲ့အနိစ္စကြီးအာကာရိဏတဲ့အနိစ္စဒုက္ခအနတ္တစသဖြင့်တော့အချင်းအရာတို့ကိုတဲ့ပပ္ပတိရှုတတ်၏တဲ့ဣတိတ္တမထိုးကြောင့်ဝိပဿနာဝိပဿနာမြည်၏တဲ့ဒီပရမတ္ထသဘောတရားကိုတဲ့ပညာခွာပြီးပရမတ္ထသဘောတရားကိုထင်အောင်မြင်အောင်ရှုပြီးတဲ့နောက်ကိုတဲ့ယုံနာလို့ဆိုရက်ပရမတ္ထသဘောတရားဒီပေါ်မှာတဲ့သူရဲ့လက္ခဏာဖြစ်တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကြီး၃ပါးကိုရှုမှတ်တာကိုတဲ့ဒါဝိပဿနာခေါ်တယ်နော်အဲဒီလိုနဆင့်သွားဒါကပထမပညာနဲ့ပရမဆိုတာဘာလဲဒါဆိုတော့ဆရာကြီးလည်းပြောသားပြီးပါတယ်နော်ပညာဆိုတာကကျွန်တော်တို့အင်္ဂလိပ်လိုတော့ကဒါ apparent reality လို့လည်းခေါ်တယ် conventional truth လို့လည်းခေါ်တယ်နော်ปรมัตถะဆိုတာကတော့ကအင်္ဂလိပ်လိုတော့က ultimate reality လို့လည်းခေါ်တယ်။ဒါမှမဟုတ်ရင်လည်း absolute truth လို့လည်းခေါ်ကြတယ်။အဲတော့ဒီပညာတရားဆိုတာကကျွန်တော်တို့ကြောက်နဲ့တရားနားလည်ဆက်သွယ်မှုရှိအောင်အစဉ်အလာအားဖြင့်သမုတ်ထားပြီးမှတ်သားထားပြီးတော့ကြွားကြဆိုကြတာကိုဒါပညာနဲ့ပြောနေကြတယ်နော်။သမုဒိသစ္စာလို့ခေါ်တယ်သစ္စာအားဖြင့်။အဲတော့ဥပမာအားဖြင့်ဒါ ਈ ကဓမ္မယုံဟုတ်လားဒါဖြင့်ကြံကျင်းဟုတ်လားစသည်ဖြင့်ဒီအားဖြင့်ဒါမိုက်ခရိုဖုန်းစသည်ဖြင့်နော်ဒီလိုအမှတ်အသားနဲ့ကျွန်တော်တို့ခေါ်တယ်ဓမ္မမဟုတ်တဲ့တတဝါတွေအနည်းအားဖြင့်တတဝါတွေရှိတယ်တတဝါတွေရှိတော့ကသက်ရှိတတဝါတွေကိုလူရဲ့နတ်ရဲ့ပြမရဲ့စသည်ဖြင့်ဒီလိုခွဲခြားပြီးတော့ကျွန်တော်တို့ခေါ်ကြတယ်ဒါတွေကကျွန်တော်တို့ပညာအားဖြင့်ခေါ်တာလေကြီးပဲလူပါလည်းပဲပုဂ္ဂိုလ်မှလည်းပဲကျွန်တော်တို့ကဥပမာဥကောင်းဆိုပြီးတော့ခေါ်မယ်ပခုံးတို့လက်မောင်းတို့နော်ရင်ပတ်တို့ကြောတို့စသည်ဖြင့်နော်ဒီလိုခေါ်သွားမယ်ဒါတွေကလည်းပဲပညာတဘောနဲ့ခေါ်တာပဲနော်ပရမတ္ထတဘောအချင်းကတော့ပညာတဘောကဘာလဲဆိုတော့အကန့်စင်စစ်ရှိတာတော့မဟုတ်ဘူးနော် ultimately ဘောလေးနောက်ဆုံးတတ်တူချကြည့်လို့ရှိရင်တော့ပညာအချင်းတော့မရှိတဲ့ဟာကိုကျွန်တော်တို့ကအရှိနဲ့ခေါ်နေတာနော်ဖုံးကွယ်ထားတဲ့သဘောတွေရှိတယ်နော်တမုဟခဏပညာဆိုပြီးတော့ကအဆိုင်အထက်သဘောနဲ့ဖုံးကွယ်ထားတာတွေရှိတယ်ပြီးတော့ကတန်ထာဏပညာဆိုပြီးပုံပန်းတရားနဲ့အဖြစ်အမှန်ကိုဖုံးကွယ်ထားတာတွေရှိတယ်တန်တတိပညာဆိုပြီးတော့ကအစဉ်တန်းပြီးတော့ကအဖြစ်အမှန်ကိုဖုံးကွယ်ထားတာတွေရှိတယ်နော်စသည်ဖြင့်အဲ့ဒီလိုဖုံးကွယ်ထားတော့ကပရမတ္ထသဘောတရားကိုမမြင်မဲနဲ့ကျွန်တော်တို့ကပညာနဲ့ငြင်းပြီးတော့ပညာနဲ့ပတ်နေကြတယ်ဒီခံစစ်စစ်တော့ပညာဆိုတာမရှိဘူးတဲ့ဧကံစစ်ရှိတာကတော့ဧကံစစ်တကယ်ရှိတာမဖောက်မပြန်ရှိတာကတော့ဘယ်တရားပဲရှိတယ်။ပရမတ္ထသဘောတရားပဲရှိတယ်တဲ့။ဒီပရမတ္ထသဘောတရားကိုထင်အောင်မြင်အောင်ရှုနိုင်မှမဟုတ်နေတဲ့တန်ရောက်နိုင်တဲ့ဝိပဿနာဉာဏ်ရမယ်တဲ့နော်။ဒါတော့ဥပမာအားဖြင့်ပညာနဲ့ပရမတ်ကဘာနဲ့ဥပမာပေးရမလဲဆိုလို့ရှိရင်ကျွန်တော်တို့ဥပမာအားဖြင့်ပစ်တော်ထဲမှာချုံပင်ကြီးတစ်ပင်ရှိတယ်။ဒါကိုကျွန်တော်တို့ကချုံပင်လို့ခေါ်လိုက်တယ်အဓိဟာကြီးကိုအကန့်အကျက်တွေကိုကျွန်တော်တို့ဖြတ်တောက်ပြီးတော့ကလဲလိုက်တဲ့အခါကျတော့ကျုံးမင်းဆိုတာရှိသေးလားဆိုတော့ကျုံးမင်းဆိုတာမရှိတော့ဘူး ပါပဲရှိလဲဆိုတော့တရားကိုပိုင်လိုက်တဲ့အခါကျတော့ကတစ်တုံးနဲ့ဖြစ်သွားတယ်ဒါတစ်တုံးလို့ပဲအမှားသားနဲ့ကျွန်တော်တို့ကခေါ်လိုက်နော်ဒီတစ်တုံးကိုကျွန်တော်တို့ကစက်ပေါ်တင်လိုက်တဲ့အခါကျတော့တစ်တုံးဆိုတာလည်းပျောက်သွားတယ်ပုံပန်းတဏ္ဍကြောင်းသွားတော့ကျွန်တော်တို့ကဘယ်လိုအမှားသားနဲ့ခေါ်လိုက်လဲဒါဖြစ်ရင်ကြိုင်တယ်ဒါဖြစ်ပြင်ကြပဲစသဖြင့်ခေါ်လိုက်ကြတယ်ဒါတွေကိုအတုံးချလိုက်တဲ့အခါကျတော့ဘာဖြစ်သွားလဲအိမ်ဖြစ်သွားတယ်ဇေယျဖြစ်သွားတယ်ကြောင်းဖြစ်သွားတယ်အဲ့ဒါဓမ္မမဟုတ်ရင်ပရိဘောဂအားဖြင့်အိမ်တော်ပရိဘောဂတွေဆိုရင်တပွဲတို့ပြဋ္ဌာန်းတို့စသည်ဖြင့်ဒီလိုဖြစ်သွားတယ်ဆိုတော့အဲ့ဒါတွေကပြဉ္ဉာအားဖြင့်အမှန်အတိုင်းနဲ့အမျိုးမျိုးကြောင်းကြောင်းကြောင်းကြောင်းပြီးသွားတာနော်သူအမှန်တကယ်မရှိတော့နော်ကျုံးမြင်ဆိုတာလည်းမရှိတော့စစ်တုံးဆိုတာလည်းမရှိတော့ဘူးနော်သို့တော်လည်းပဲကျုံးပင်ကနေစပြီးတော့ကဒီအိမ်တို့ကြောင်းတို့ဇရတ်တို့အထိအမြဲပဲမဖောက်မပြန်ဧကံစင်စစ်ရှိတာကတော့ဒါရှိတယ်ကျွန်းသားရဲ့အနှစ်တာရကတော့ဒီထဲမှာပါလာတယ်နော်အဲ့တော့အဲ့ဒီလိုကျွန်းသားရဲ့အနှစ်တာရကပါလာပြီးမဖောက်မပြန်ဧကအမှန်မပြောင်းလဲပဲနဲ့ရှိနေတာကိုသဘောအချင်းမပြောင်းလဲပဲနဲ့ရှိနေတာပဲအဲ့ဒါပရမတ်လို့ခေါ်တယ်ဧကံစင်စစ်ရှိတာနော်သူကအတွင်းအနှစ်တာရနော်ဒီလိုပြောင်းလဲပြီးသွားတဲ့ဟာတွေကပြင်းညာနော်ဥပမာအချင်းမြေအိုးဆိုပါတော့ကျွန်တော်တို့ကအိုးပဲမြင်လိုက်တယ်နော်အိုးကိုပဲကျွန်တော်တို့ကအတိအမှန်ပြုတ်လိုက်တယ်အမြေကိုအမှတ်တမဲ့ဆိုင်နေလိုက်ကြမမြင်လိုက်ဘူးသို့တော့သူ့အနှစ်တာရကတော့ဒီအိုးဟာမြင်နဲ့ကျင်ပြီးအိုးရှိပါလားမြင်နဲ့ကျင်ပြီးတော့ဒီအိုးဟာမဖြစ်နိုင်ဘူးနော်ဒီမြင်ရှိလို့ကဒီမြေပေါ်မှာဖြစ်ပြီးဒီအိုးဖြစ်တာနော်ထို့နည်းတူစွာပဲအိုးဆိုတော့ပုံမှန်တရားနဲ့ခေါ်လိုက်တာကပြညာအားဖြင့်ခေါ်လိုက်တာသူ့ရဲ့အနှစ်တာရကတော့ဘာရှိလဲမြေပဲရှိနော်အဲ့ဒီလိုနော်ပြညာနဲ့ပရမတ်ဆိုတာအဲ့ဒီလိုကွာသွားတယ်နော်တဘောအဖြစ်အဲ့ဒါလောက်တော့တိဖို့ပေါ့နော်ဒီတော့ကတဲ့ပရမတ်ထသဘောတရားဆိုတာကလောကကြီးတစ်ခုလုံးမှာတဲ့ပရမတ်ထသဘောတရားအဖြစ်မြတ်စွာဘုရားက၄မျိုးပဲရှိပါတယ်တဲ့ဒီ၄မျိုးကဘာလဲဆိုတော့စိတ်ရဲ့စိတ်တိတ်ရဲ့ရုပ်ရဲ့နှိပ်ပါရဲ့ဒီ၄ပါးပဲရှိတယ်တဲ့နော်ဒီတရား၄ပါးပဲရှိတယ်တဲ့အကုန်လုံးမှာနော်ခြုံကြည့်လိုက်လို့ရှိတယ်အဲ့ဒီမှာတဲ့စိတ်ချေတဲ့ယုတ်ကတော့ကတဲ့သင်္ခတတ္တဆိုတယ်သင်္ခတနေထဲမှာနော်သူတို့ကသင်္ခတနေထဲမှာဆိုတော့သင်္ခတတ္တဆိုတာကသူပြင်ပြောင်းလဲတဲ့သဘောတရားရှိတဲ့ဓာတ်မျိုးနော်သူပြင်ပြောင်းလဲပြီးနေရတယ်နော်စိတ်ချေတဲ့ယုတ်ကသူပြင်ပြောင်းလဲ